Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဒီဇင်ဘာလ22ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်းပါရှင်ကျွန်မချင်းမြတ်တပါဒီမနေ့ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးပါပါကမ္ဘာဖလားချန်ပီယံဖြစ်တဲ့အာဂျင်တီးနားအသင်းကိုမြို့တော်ဘွနိုဇဲရက်စ်အပြန်ရောက်မှာပြည်သူကအတောင်းတောင်းဖြတ်ဖြတ်ကြိုးဆိုကြပါတယ်အာဖဂန်ကမင်းကလေးတွေကိုတက္ကသိုလ်ဝင်ခွင့်အာဖဂန်တာလီဘန်တွေကပိတ်ပင်လိုက်ပါပြီထိုင်းရဲ့တင်ပေါ်နှင်းမြုံမှုမှာတည်ဆွမ်းရသူ၅ဦးကိုပြန်ပြီးရှာတွေ့ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေတိုင်
းကောင်းပါပြီရှင်စစ်ကောင်စီရဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေသေအပေါ်ရက်ဖက်လူမှုအဖွဲ့တွေရဲ့အမြင်သဘောထားတွေကိုတော့သတင်းတွေအပြီးမှာအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ
်ဒါကြောင့်မလို့မြို့ရခင်ချက်သေးလာမယ်မတက်တာလို့သွားခင်းနေနေလည်းပဲကိုယ့်ဘက်မှာတောင်းဝန်ရှိလာနိုင်တယ်
ဒီအကြောင်းနဲ့အတူပဲယူကရိန်းရဲ့အခြေခံစောင့်အုံတွေကိုရုရှားကတိုးမြင့်တိုက်ခိုက်လာတဲ့အတွက်ထိခိုက်သက်ရောက်ရမှုတွေအကြောင်းရုရှားနဲ့ပုံမှန်ဆက်ဆံရေးကိုထိန်းထားတဲ့အိန္ဒိယနဲ့အနောက်နိုင်ငံတွေကြားကဆက်ဆံရေးစတဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုလည်းတင်ပြပေးမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာဆိုရှယ်မီဒီယာလူကြီးများသတင်းတူနဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုလည်းနှာစင်ချရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့ပြောပြပေးကြပါအောင်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်စစ်ဆယ်လာတဲ့ကိုဝင်လာချိန်မှာပဲအင်္ဂါနေ့ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရောရုရှားသမ္မတပူတင်ကပါသူတို့ရဲ့တက်တွေရဲစွန်းတက်တည်ရှိတယ်လို့ချီးကျူးပြောဆိုခဲ့ကြပါတယ်ယူကရိန်းသမ္မတဇယ်လန်စကီဟာတစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းကဘတ်ခ်မုတ်မြို့ကိုတွားရောက်ခဲ့ပြီးတော့ယူကရိန်းတပ်သားတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လက်နက်ကြီးနဲ့ပစ်ခတ်တမ်းတွေစုညံနေတဲ့ကြားကပဲယူကရိန်းတပ်သားတွေရဲ့ရဲစွန်းတက်တီခံနေစွမ်းနဲ့အင်အားရှိမှုတွေအတွက်သမ္မတကချီးကျူးတာပါ။တချိန်ထဲမှာပဲရုရှားသမ္မတပူတင်ကလည်းယူကရိန်းမှာတိုက်ခိုက်နေတဲ့သူ့တပ်သားတွေရဲ့တက်တီနဲ့ကိုကျူးမဖက်လှုပ်ဆောင်မှုအတွက်ချီးကျူးပါတယ်။ဒါပေမဲ့သမ္မတပူတင်ကတော့မော်စကိုမှာကျင်းပတဲ့အခမ်းအနားအတွက်ကြေညာချက်ပေးပို့ခဲ့တာဖြစ်ပါတယ်။ KF မြို့ရဲ့အရှိတ်ဘက်ကီလိုမီတာ600လောက်အကွာမှာရှိတဲ့ဒီဘတ်မုတ်မြို့လေးဟာစစ်ပွဲအတွက်ရှေ့တန်းရှမျက်နှာမြေပြင်ဖြစ်နေပြီးတော့ဒါကိုယူကရိန်းနဲ့အခုထိထိန်းချုပ်ထားနိုင်စေဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။ဒါပေမဲ့အဲ့ဒီမျိုးကိုသူဘယ်လိုရောက်သွားတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တစ်ချိန်တည်းမှာပဲဒီစစ်ပွဲကိုစောင့်ကြည့်နေတဲ့ဗြိတိန်ကာကွယ်ဝင်ကြီးဌာနကတော့ရက်ပေါင်း308ရှိလာတဲ့စစ်ပွဲအတွင်းရုရှားသိမ်းထားတဲ့နယ်မြေ54ရာခိုင်နှုန်းလောက်ကိုယူကရိန်းတွေကပြန်ရပြီလို့ကြေညာခဲ့တာပါ။
ရုရှားနိုင်ငံရဲ့တပ်တန်းအရင်ဆုံးလူအခွင့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Helsinki Group အဖွဲ့ကိုပိတ်ပစ်ဖို့ရုရှားအစိုးရကကြိုးပမ်းနေကြောင်းအင်္ဂါနေ့ကမော်စကိုတရားရုံးရဲ့ website စာမျက်နှာမှာဖော်ပြထားတဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအဖွဲ့ရဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ Helsinki Group ရဲ့စီးမျက်နှာအရမော်စကိုမြို့တော်ရဲ့ပြင်ပကလူအခွင့်ရေးအခြေအနေတွေကိုစုံစမ်းဖော်ပြခွင့်မရှိဘူးဆိုတာရုရှားအာဏာပိုင်တွေကအဓိပ္ပာယ်မရှိတဲ့ဆွတ်ဆွဲချက်နဲ့လှုံ့ဆော်နေတယ်လို့အဖွဲ့ရဲ့ပူတွဲဥက္ကဋ္ဌ Valerie Borsho ကပြောဆိုပါတယ်ဒီလူအခွင့်ရေးအဖွဲ့ကိုဆိုဗီယက်ခေတ်ကထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်ရုရှားနိုင်ငံရဲ့လူအခွင့်အခြေအနေတွေကိုအစီရင်ခံတင်ပြလေးရှိပါတယ် February လယူကရိန်းကိုစတင်ကျူးကျော်ပြီးနောက်ပိုင်းကတည်းကလွတ်တပ်တဲ့သတင်းဌာနတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအတိုက်ခံနိုင်ငံရဲ့အင်အားစုတွေရဲ့စစ်ပွဲနဲ့ပတ်သက်ပြီးကွဲလဲတဲ့အမြင်သဘောထားတွေအပေါ်ရုရှားသမ္မတပူတင်ဟာဖိနှိပ်ကန့်ကွက်ကန်တတာမျိုးတွေလှုပ်ဆောင်လာတိုးမြင့်လှုပ်ဆောင်လာခဲ့ပါတယ်ဒီလာတဲ့မှာပဲရုရှားစစ်တပ်ရဲ့ယူကရိန်းဘူချာမှာကျူးကျော်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုရေးသားခဲ့တဲ့အတွေ့အတိုက်ခံကောင်းဆောင်လေယာယာရှင်းကိုစစ်တပ်နဲ့ပတ်သက်ပြီးမဟုတ်မမှန်သတင်းလွှင့်နေဆိုတဲ့ဆွဆွဲချက်နဲ့ထောင်ရှင်းနေခွဲချခဲ့တယ်လို့လွန်ခဲ့တဲ့တစ်နှစ်ကလည်းသူလွန်ခဲ့တဲ့တစ်နှစ်ကလည်းလူအခွင့်အရေးအဖွဲ့တွေဖြစ်တဲ့ Memorial Human Rights Center နဲ့ Memorial International တို့ကိုရုရှားအစိုးရပိတ်သိမ်းခဲ့ပါတယ်1985ခုနှစ်မှာဆိုဗီယက်နဲ့ဥရောပအကြားသဘောတူညီချက်ဖြစ်တဲ့ ဟက်ဆင်ကီသဘောတူညီချက်ကိုဆိုဗီယက်ပြည်ထောင်စုအနေနဲ့လိုက်နာမှုရှိမရှိစောင့်ကြည့်ဖို့ဆိုဗီယက်ပြည်ထောင်စုကအတိုက်ခံသိပ္ပံပညာရှင်တွေလူ့အခွင့်လှုပ်ရှားသူတွေကဟက်ဆင်ကီဂရုကို1986ခုနှစ်မှာစတင်ထူထောင်ခဲ့တာ
ပါ။အီရန်မှာငြင်းငြင်းစွာဆန္ဒပြသူတွေကိုလူသေးဆုံးတဲ့အထိနှိမ်နင်းမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအချက်လက်ရှာဖွေရေးမစ်ရှင်အဖွဲ့ဝင်တွေနဲ့စုံစမ်းစစ်ဆေးဖို့လုပ်နေပြီလို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအကြီးအကဲကကြေညာချက်ကြေညာလိုက်ပါတယ်။နိုင်ငံပေါင်း48နိုင်ငံရဲ့ဂျနီဗာအခြေစိုက်လူ့အခွင့်အရေးကောင်စီအကြီးအကဲဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအာဂျင်တီးနားသံမကြီးဖရက်ဒရီကိုဗယ်လဂဲကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပူတွဲသဘာဝတိ၃ပါတဲ့ကော်မရှင်မှာဘင်္ဂလားဒေ့ရှ်ရှေ့နေဆာရာဟုတ်စင်းကဥဆောင်ပြီးတော့ပါကစ္စတန်ဥပဒေပါမောက်ခရှဟင်းဆာဒါအလီနဲ့အာဂျင်တီးနားကလူခွင့်ရှေ့နေဗီဗီနာခရစ်ဆီဗစ်တို့ပါဝင်တာဖြစ်ပါတယ်။အီရန်မှာစက်တင်ဘာလလယ်လောက်ကမွတ်စလင်ခေါင်းစည်းပွားချုံရမယ့်စီကံတိတိကျကျမနိုင်တော့ဘူးဆိုတဲ့ဆွဆွဲချက်နဲ့အဖမ်းခံခဲ့ရတဲ့အသက်၂၂နှစ်အရွယ်မာရှာအမီနီအဖမ်းခံရစဉ်တည်ဆုံးမှုပေါ်မကျေနပ်ရကဖြစ်ပွားတဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေကိုအီရန်အာဏာပိုင်တွေကနှိမ်နင်းတာကိုရှုံချပြီးလူသေးတဲ့ဒီနှိမ်နင်းမှုတွေကိုအချက်လက်ရှာဖွေမစ်ရှင်ဖွဲ့စည်းရေးအတွက်လာမယ့်နိုဝင်ဘာ24ရက်မှာပြုလုပ်မယ့်အထူးအစည်းအဝေးမှာလူခွင့်ရေးကောင်စီကနေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။အီရန်မှာအထူးသဖြင့်အမျိုးသမီးနဲ့ကလင်ငယ်တွေကိုလေးစားဖို့အတွက်ဆန္ဒပြမှုတွေမှာလူခွင့်ချုပ်ပေါက်ခံရတယ်ဆိုတဲ့ဆွဆဲမှုတွေကိုကော်မရှင်အဖွဲ့ဝင်အမျိုးသမီး3ဦးကိုစုံစမ်းစစ်ဆေးဖို့အတွက်တာဝန်ပေးလိုက်တာပါ။သူတို့ဟာ2023ဇူလမှာနှုတ်နဲ့အစီရင်ခံရမှာဖြစ်ပြီးတော့24မတ်လမှာတော့သူတို့ရဲ့တွေ့ရှိချက်တွေကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာအစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းတက္ကသိုလ်နဲ့ကောလိပ်ကျောင်းတွေမှာမိန်းကလေးတွေကိုတက်ရောက်တင်ကြားခွင့်ပိတ်ပင်လိုက်ကြောင်းတာလီဘန်တွေကအင်္ဂါနေ့မှာအမိန့်တရထုတ်ပြန်လိုက်ပါတယ်။တာလီဘန်ဝင်ကြီးများအစီအဝေးဆုံးဖြတ်ချက်အရာတက္ကသိုလ်အားလုံးနဲ့ကောလိပ်တွေကိုအကြောင်းကြားထားပြီးဖြစ်ကြောင်းနဲ့နောက်ထပ်တစုံတရာမထုတ်ပြမချင်းဒီအမိန့်တိုင်းလိုက်နာရမှာဖြစ်တယ်လို့တာလီဘန်ပညာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟက်ဖီးစ်ဟက်ရှမီကပြောဆိုပါတယ်အခုလိုမိန်းကလေးတွေအပေါ်ကန့်သတ်တာကိုကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကကန့်ကွက်ရှုံ့ချကြပါတယ
် The United States condemns in the strongest terms the Taliban's indefensible decision
မိန်းကလေးတွေကိုတက္ကသိုလ်တက်ခွင့်ပိတ်ပင်တဲ့တာလီဘန်ရဲ့တရားမျှတမှုမရှိတဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်ပြည်ထောင်စုကအပြင်းအထန်ရှုံ့ချပါတယ်။အရင်ကလည်းမိန်းကလေးတွေကိုအထက်တန်းပညာသင်ခွင့်ပိတ်ပင်ခဲ့ပြီးအခုလည်းမိန်းကလေးနဲ့အမျိုးသမီးတွေရဲ့လူအခွင့်အရေးနဲ့အခြေခံအခွင့်အရေးတွေကိုဆက်လက်ပိတ်ပင်တားမြစ်လိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုပါတယ်။အမျိုးသမီးနဲ့မိန်းကလေးတွေရဲ့အခြေခံလူအခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုမလေးစားသေး၍တာလီဘန်တွေကိုနိုင်ငံတကာအတိုင်းအဝိုင်းကလက်ခံမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံအမတ်ကြီးရောဘတ်ဂူကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ HRW ကလည်းတာလီဘန်ရဲ့ဆုံးဖြတ်ချက်ဟာအလွန်ရှက်စရာကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပြီးအာဖဂန်ကမိန်းကလေးနဲ့အမျိုးသမီးတွေရဲ့ပညာသင်ကြားခွင့်ဆိုတဲ့အခြေခံအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုထားပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32 kHz 933နဲ့9383ည32 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာတစ်လုံးမှာလူသားစာနာမှုအကူအညီတည်ဝင်ပေးနိုင်ဖို့အတွက်အခုလက်တွေ့ကျုံနေရတဲ့တိထားတဲ့အချက်လက်တွေကိုအတားအဆီးတွေကိုဖယ်ရှားဖို့နဲ့လူသားစာနာမှုအကူအညီပေးရမှာအကာအကွယ်ပေးဖို့အတွက်လှုပ်ဆောင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ကဒီဇင်ဘာ20အင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ရဲ့ဒဏ်ခတ်ရည်ရွယ်မှုကိုခန့်နေရတဲ့အစီအစဉ်တွေအတွက်စာနာရေးခါစီးဝါနဲ့လူသားစာနာမှုအကူအညီတွေရအောင်ဆောင်ရွက်ခြင်းကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကစက်တင်ဘာလထဲမှာကြေညာခဲ့တာပါ။ဒါကကောင်းတဲ့ဖော်ဖို့လုပ်တဲ့ပထမခြေလှမ်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ကအိုင်ယာလန်နဲ့အတူပူးတွဲရေးဆွဲတဲ့မူကြမ်းအမှတ် 2664 ကိုဒီဇင်ဘာ9ရက်နေ့မှာအတည်ပြုလိုက်တာဖြစ်ပါတယ်။အခုနောက်ထပ်ခြေလှမ်းတည့်ရနေတဲ့အမေရိကန်ဘဏ္ဍာရေးဌာနက GLS လို့ခေါ်တဲ့အထွေထွေလိုင်စင်ကိုထုတ်ပြလိုက်တာဖြစ်ပြီးဒါအမေရိကန်ကဒဏ်ခတ်အရေးယူထားတဲ့အစီအစဉ်တွေအတွက်လူသားစာနာမှုအကူအညီပေးဖို့အတွက်အခြေခံစံချမှတ်လိုက်တာလည်းဖြစ်ပါတယ်။ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကကမ္ဘာတလွာလူသားစာနာမှုအခြေအနေကိုမထိခိုက်စေဖို့အတွက်ဒီ GLS ကနေပြီးတော့ခိုင်မြဲတဲ့စည်းမျဉ်းတွေချမှတ်ပြီးလူသားစာနာမှုနဲ့စီးပွားလှုပ်ဆောင်နေသူတွေကိုထိရောက်စွာတောင်းနိုင်အောင်လုပ်ပေးမယ်လို့လည်းပြောပါတယ် ဒီလက်ရှိမှာအလွဲသုံးစားပြူတာဒါမှမဟုတ်လမ်းလွှဲအောင်လုပ်တာမျိုးကိုအကာအကွယ်ပေးဖို့ပါဝင်တယ်လို့အမေရိကန်ကချမှတ်ထားတဲ့ဒဏ်ခတ်မှုတွေပုံမထိရောက်ပြီးခိုင်မာမှုရှိအောင်လှုပ်ဆောင်တာဖြစ်ကြောင်းလည်းပြောပါတယ်ဒီလိုက်စင်ချမှတ်မှုအတွက်နားလည်သဘောပေါက်ပြီးစာနာရိတ်ခါဆေးဝါးနဲ့လူသားစာနာမှုအကူအညီတွေကိုလိုအပ်သူတွေရဲ့လက်ထဲရောက်အောင်လို့အမေရိကန်ပြည်ထောင်စုကနေကဘာတရောမိတ်ဆွေတွေနဲ့အတူလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ
်။ရောက်ကိုရီးယားချင်းချောက်မှုတွေကိုတုံ့ပြန်ဟန်တာတဲ့အနေနဲ့အင်ကာနေတုန်းကနျူကလ িয়ার ဘုံးကျဲနိုင်တဲ့ American B-52 ဘုံးကျဲလေယာဉ်နဲ့ F-22 စတက်တိုက်လေယာဉ်တွေတောင်ကိုရီးယားအနည်းမှာပြန်တန်းခဲ့ကြောင်းတောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါရယ်ဂျေဂျူကျွန်းအနည်းကတောင်ကိုရီးယားလေပိုင်နဲ့အတွင်နှစ်နိုင်ငံလေယာဉ်တွေလေ့ကျင့်ပြန်တန်းခဲ့ပြီးတောင်ကိုရီးယားကလည်း F-35A နဲ့ F-15K တိုက်လေယာဉ်တွေပါဝင်ခဲ့ပါတယ်။မြောက်ကိုရီးယားကဒီနှစ်ထဲမှာမစ်ဆိုင်းတို့နဲ့စံချိန်တင်လောက်အောင်အများအပြားစမ်းသပ်ပစ်လွတ်ခဲ့ပြီးနောက်ပြီးခဲ့တဲ့လတည်းကတောင်ကိုရီးယားလုံခြုံရေးအတွက်အမေရိကန်ကအင်အားဖြည့်ကူညီဖို့အတွက်သဘောတူညီခဲ့ကြပါတယ်ဒီသဘောတူညီချက်ထဲမှာပူးတွဲစီရေးလက်ကျင်တာတွေအပြင်အမေရိကန်တာဝေးပြန်ဘုံကျဲလေယာဉ်တွေနဲ့လေယာဉ်တင်သင်္ဘောတွေလိုမဟာဗျူဟာမြောက်အင်အားစုတွေတောင်ကိုရီးယားကိုပုံမှန်လာရောက်ဖို့လဲပါဝင်ပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကမြောက်ကိုရီးယားကတာလပ်ပစ်ပယ်ဒိန်းမစ်ဆိုင်းနှလုံးစမ်းသပ်ပစ်တုတ်ခဲ့ပါတယ်။အဲ့ဒီနောက်မြောက်ကိုရီးယားရဲ့ပထမဆုံးထောင်လိုင်းရဲ့ဂျူဒူကရရှိတဲ့တောင်ကိုရီးယားဆိုးမျိုးရဲ့ဓာတ်ပုံတွေကိုဖော်ပြခဲ့ပါတယ်။ဓာတ်ပုံဟာအကြီးအသေးနဲ့အဖြူအမဲပုံဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံသဘောတူညီချက်အရမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးတွေရဲ့ထိန်းချုပ်မှုတွေကိုတုံ့ပြန်ဖို့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုနှစ်နိုင်ငံဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အင်ကာနေကထုတ်ပြန်တဲ့တောင်ကိုရီးယားကြေညာချက်မှာဖော်ပြထားပါတယ်
။ထိုင်းပင်ရဂုံမှာတနင်္ဂနွေနေ့ကနစ်မြုပ်သွားခဲ့တဲ့ထိုင်းရေတံမောစုစုစုခိုတိုင်းပေါ်မှာလိုက်ပါလာသူတွေတဲကအသက်ရှင်ကျန်ရသူတအုပ်နဲ့အလောင်း၅လောင်းကိုပြန်ပြေးတွေ့ခဲ့တယ်လို့ထိုင်းရေတပ်ကပြောပါတယ်။
กลุ่มคนทั้ง6คนเนี่ยที่ทางใต้ของ
ชิคุไทเตมอนิมยุตะเนียเยตองเปกิโลเมตร60ลงมาเตมอดาชะโกเปลี่ยนไปตุ่ยบาเรตรุฮาอะตะแกเอ็งญีเรเนยีเดมานาย40จอม้อเนราบาถ้าจังตองเปมาเสร็จปีชะโบลุ่ส่งเกราผิดปิรอดี6สลุงโกเลอะตะแกเอ็งญีเรวะยันเนเปลี่ยนตุ่ยเกราบาลุยีเดบูจุจีกะตะดันซาชินนงเปมาเปียวบาเรลูบอง105ยอกไล่ปาลาเรยีเดเตมอฮาตะดัน35เนตาวันทั้นส่งเกราผิดปิอะคุนิมยุตอเรสิเตมอบอกะอะตะชินจันตู86ยอกชิบิผิดเตตั่วจัน24อู้เยกันจมาโกซู้เอ็งเนจาราผิดบาเร
ကမ္ဘာဖလားဘောလုံးပွဲအနိုင်ရဘူဆွဲခဲ့တဲ့အာဂျင်တီးနားဘောလုံးအသင်းဟာအင်ကာနေကမြို့တော်ဘွန်နိုအဲရီစ်အရောက်အောင်ပွဲကန်လှည့်လည်တဲ့အစီအစဉ်မှာအပိဒတ်တန်းနဲ့ချီများပြားပြီးလမ်းတွေပိတ်ဆို့နေတဲ့အတွက်အစီအစဉ်ရုတ်တရက်ပြောင်းပြီးရဟတ်ရင်နဲ့သွားလိုက်ရပါတယ်။အာဂျင်တီးနားအသင်းဟာမြို့တော်ပြင်ပမှာရှိတဲ့ဘောလုံးအဖွဲ့ချုပ်ယုံရှိရာနေရာကနေအမိုးပွင့်ဘတ်စကားနဲ့မြို့တော်ဘွန်နိုအဲရီစ်ကိုလာရောက်ရမှာအဝေးပြေးလမ်းတွေအပါအဝင်လမ်းပေါ်မှာအားပေးသူတွေနဲ့ပြည့်နေတဲ့အတွက်၄နာရီလောက်ကြာအောင်မောင်းနှင်ခဲ့ပေမဲ့ခရီးမတွင်တဲ့အတွက်ရုတ်တရက်အစီအစဉ်ပြောင်းပြီးရဟရင်တဲ့လူတန်းကြီးကိုကြော်ပြီးမြို့တော်ကိုအရောက်သွားခဲ့တာဖြစ်ပါတယ်။လူတွေတအားများပြီးလမ်းလေးပေါ်မှာပြည့်ရှံပိတ်ဆို့နေတဲ့အတွက်ဘယ်လိုမှဆက်သွားလို့မရလို့ရဟရင်နဲ့သွားလိုက်ရပါတယ်လို့အာဂျင်တီးနားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူခရေဗီယာလာချရူတီကလူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပါတယ်။အာဂျင်တီးနားဘောလုံးအဖွဲ့ချုပ်အကြီးအကဲကတော့လုံခြုံရေးကခွင့်မပြုတဲ့အတွက်ဆက်သွားလို့မရတာကြောင့်အခုလိုသွားလိုက်ရတာဖြစ်တဲ့အကြောင်းအသင်းရဲ့ကိုစားတောင်းပန်ပါတယ်လို့လူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပါတယ်။အာဂျင်တီးနားဘောလုံးအသင်းဟာပြင်သစ်အသင်းကို penalty အဆုံးဖြတ်နဲ့အနိုင်ရရှိပြီး2022ခုနှစ်ချန်ပီယံဖြစ်လာခဲ့ပါတယ်။ဒီတစ်ချိန်ကတတိယတစ်ချိန်ဖြစ်ပြီး1988ခုနှစ်နဲ့86ခုနှစ်တွေမှာလည်းချန်ပီယံဖြစ်ခဲ့ပါတယ
်။ထက်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။စစ်ကောင်စီကပြတ်ထန်းခဲ့တဲ့အသင်းအဖွဲ့ဆိုင်ရာဥပဒေအကြောင်းအရက်ဖက်အဖွဲ့အစည်းတွေတချို့ရက်တီလှုပ်ရှားဖို့ခက်ခဲနေတယ်လို့တချို့ကတော့စီကံတကြလှုပ်ဆောင်မှုလို့ယူဆတာတွေလည်းရှိပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
။အာဏာသိမ်းစစ်ကောင်ဆောင်ကလက်မှတ်ရေးထိုးပြီးပြတ်ထန်းလိုက်တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေမှာချုပ်ချယ်ကန့်သတ်မှုအများအပြားထည့်သွင်းထားပြီးထောင်နှံတွေငွေတန်တွေချမှတ်နိုင်တဲ့အတွက်အသင်းအဖွဲ့တွေလွတ်လပ်စွာရပ်တည်နိုင်ရေးလှုပ်ရှားဆောင်ရွက်ရေးမှာအကန့်အသတ်တွေဖြစ်လာနိုင်ဖွယ်ရှိတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဒါကြောင့်လဲတချို့ပရဟိတအဖွဲ့တွေအရက်ဖက်ဆိုင်ရာအဖွဲ့တွေကတော့ဒီဥပဒေအောက်မှာမှတ်ပုံမတင်ဖို့ဆုံးဖြတ်ထားတာတွေရှိလာပါတယ်။အထူးသဖြင့်စစ်ဆောင်တွေကိုကူညီရေးလုပ်တဲ့အခါဥပဒေပါတားမြစ်ချက်တွေကြောင့်က ူညီဆောင်ရွက်နေတဲ့ဒေသန္တရအသင်းအဖွဲ့တွေရိုက်တည်ဖို့ခက်ခဲမှုတွေရှိနိုင်တယ်လို့ရှမ်းပြည်ဘက်ကပရဟိတလုတ်ကင်နေသူတူဦးကပြောပါတယ
်နိုင်ငံကြီးချက်တဲ့ကနာမှာတော့အဲကျွန်တော်အသင်းအဖွဲ့လုပ်တဲ့လူတွေကတာဝန်အများကြီးရှိပါတယ်ပေါ့နော်အဲ့လိုပြထားလိုက်တဲ့အတွက်အဲ့လိုပြထားလိုက်တဲ့တာဝန်အများကြီးရှိသွားတဲ့အခါမှာအဲနားလည်မှုရှိကြရင်ပေါ့နော်နာလည်းဘူးရှိကြရင်တော့ကြားရင်ညံ့ပါပဲဥပဒေပြင်တဲ့အခါစတင်ပြဋ္ဌာန်းရေးဆွဲခဲ့တယ်သူရေးဆွဲအရမ်းတည်ကြည့်ခဲ့တာဒီမှာဆုံးကြည့်ဖြစ်တယ်ဒီကနေတော့အခုတခါဒီကရအချိန်ဥပဒေပြဋ္ဌာန်းလာတာဒီအကောင်ဘက်ကိုတော့မဖြစ်နိုင်ရှင်းလာမှာမဟုတ်ဘူးပေါ့နော်ဒါကြောင့်မလို့လောကကနေကျက်သေးလာမယ်မတက်တာလို့သွားခင်းနေနေပဲကိုယ့်ဘက်မှာတောင်းဝန်ရှိလာနိုင်တယ်အဲ့ဒီကြောင့်ကတော့အင်မတန်ခက်ခဲပါတယ်ဘာလို့ကျွန်တော်တို့ဒီတာမျိုးလက်နက်ကိအီဒီယာဟိုမျိုးရောင်းနေပြီးနေရာမျိုးဖြစ်နေတဲ့အခြေအနေမှာဆိုရင်တော့ဒါတော်တော်ကြီးမားတဲ့အခက်အခဲဖြစ်ပါတယ်ဒီနေ့မှာဒါတကယ်ကြီးမားတဲ့အနောက်ချက်ဟန်တာပဲဖြစ်တယ်ပေါ့
ဒီဥပဒေအရလူ9ယောက်ထက်ကျော်တဲ့အဖွဲ့အစည်းမှန်သမျှမဖြစ်မနေမှတ်ပုံတင်ရမှာဖြစ်တယ်လို့ပြက်ကွက်မယ်ဆိုရင်ထောင်တန်း3နှစ်ကြာခံရမယ်လို့ဥပဒေမှာထည့်သွင်းထားတာပါမတရားအသိအဖြစ်ကြီးညာထားတဲ့အဖွဲ့အစည်းတွေလက်နက်ကင်အဖွဲ့အစည်းတွေနဲ့တွေ့ဝဲ၍ဖြစ်စေဓာတ်ရိုက်ဖြစ်စေပါဝင်ပတ်သက်တာမျိုးမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်ဒီလိုတားမြစ်ချက်ကိုမလိုက်နာဘူးဆိုရင်ထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ350ကြားခံရနိုင်ပါတယ်2014ခုနှစ်ဥပဒေမှာတော့အသင်းအဖွဲ့ဖွဲ့ကျင်သူတွေအနေနဲ့မိမိတို့ဆန္ဒအလျောက်မှတ်ပုံတင်လို့ကတင်နိုင်ပြီးမတင်ဘဲနဲ့လည်းဖွဲ့စည်းလှုပ်ရှားနိုင်တယ်လို့နိုင်ငံရေးလူမှုရေးလုပ်ငန်းတွေမှာပါဝင်လုပ်ကင်နိုင်တယ်လို့တိတိလင်းလင်းပြောဆိုထားပေမဲ့အခုစစ်ကောင်စီကအသိထုတ်ပြန်လိုက်တဲ့ဥပဒေမှာတော့နိုင်ငံရေးလုပ်ငန်းဆိုရင်တရားတည်ဆဲဥပဒေတွေအတိုင်းလိုက်နာဆောင်ရွက်ရမယ်လို့ဆိုထားပါတယ်လူမှုရေးလုပ်ငန်းလုပ်တဲ့အဖွဲ့တွေဆိုရင်လည်းနိုင်ငံရေးဘာသာရေးစရာတွေနဲ့မပတ်သက်ဖို့တားမြစ်ထားပါတယ်မလိုက်နာရင်ထောင်ဒဏ်ငွေဒဏ်တွေချမှတ်ဖို့တိပြဋ္ဌာန်းထားတာပါဒါအပြင်အကြမ်းဖက်အဖွဲ့အစည်းမတရားအသိနဲ့လက်နက်ကင်စန့်ကျင်သူတွေနဲ့ဓာတ်ရိုက်ဖြစ်စေတွဲဝိုင်းပြီးဖြစ်စေဆက်တွေ့တာမျိုးကိုလည်းဥပဒေထဲမှာတားမြစ်ထားပါတယ်အချုပ်အခြာအာဏာတည်တံ့ခံမြဲရေးတရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးစတာတွေကိုဓာတ်ရိုက်ဖြစ်စေတွဲဝိုင်း၍ဖြစ်စေထိပါဆွတ်ဖက်တာမျိုးစတာတွေကိုထောင်ဒဏ်5နှစ်ငွေဒဏ်ကျပ်350သို့မဟုတ်ဒဏ်2ရက်စလုံးအပြင်ပိုင်ဆိုင်မှုတွေကိုပါသိမ်းဆီးနိုင်တဲ့အထိအရေးယူဖို့လည်းပါရှိပါတယ်အသင်းအဖွဲ့တွေနဲ့ဆက်ဆက်နေတဲ့စန့်ကျင်ဘက်နိုင်ငံရေးအဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေကိုထိန်းချုပ်လိုတာကြောင့်အသင်းအဖွဲ့တွေကိုလိုက်လံထိန်းချုပ်တာလို့ပြည်တွင်းမှာရက်တီလုတ်ကင်နေတဲ့အသင်းအဖွဲ့တချို့ကဝေဖန်ပါတယ်အစ်စ်ပြန်ထုတ်လိုက်တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေမှာပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေသာမကဘဲနိုင်ငံတကာလက်အောက်ခံအဖွဲ့အစည်းတွေကိုပါအသင်းအဖွဲ့မှတ်ပုံတင်ရမယ်လို့ထည့်သွင်းထားပါတယ်ဝေဖန်မှုတွေရှိနေတယ်လို့တစ်ဖက်မှာလည်းဒီလိုအသင်းအဖွဲ့မှတ်ပုံတင်သတ်မှတ်လိုက်တဲ့အပေါ်မှာစည်းကမ်းတကျလှုပ်ဆောင်မှုတစ်ခုလို့သာရှုမြင်သူတွေလည်းရှိပါတယ်ရန်ကုန်တိုင်းအတွင်းပရဟိတလုပ်နေတဲ့အဖွဲ့တစ်ခုကတာဝန်ရှိသူတူဦးကတော့ဒီဥပဒေအပေါ်မှာအခုလိုရှုမြင်ပါတယ
်ဒါတော့စီနံနဲ့လုပ်တဲ့အတင်းမှာဘောနောစီကန်ထားတာတော့ကောင်းပြီပဲလေဒီလိုစီကန်ချက်ဟောကွန်ရတော့ငွေတန်းသုံးမွင်ထောင်တန်းသုံးမွင်ထူဒဏ်နဲ့ရလုံးဖြစ်စီရောညာဆိုတော့ဒီလိုတူးလာတာတော့ဟောဘောအဲတချို့လည်းမကြိုက်တဲ့လူတွေရှိကြတယ်ဗျာဟိုတိုင်းမလဲအများကြီးလုပ်မယ်ဆိုတော့စိတ်ကူးနဲ့ဆက်လုပ်မယ်ဆိုတော့ဒီလေရရှိလို့ရှိမှာပေါ့နော်အဲ့မှာတော့နည်းနည်းတော့လေကြွေးတော့ကြွေးကြသွားနိုင်တယ်ပေါ့ဗျာစီကန်းလေးရှိတာတော့ကောင်းတာပေါ့ဗျာစီကန်းပေါင်သွင်းမဲ့ထည့်ပေးလိုက်တဲ့အတွက်လည်းခိုင်းဆိုလို့ရှိရင်ကျွန်တော်ကမှန်ပြပရိုက်တာအစင်းနာပြောတာကူလာကူညီနေရတာအလုံးကိုမျက်နှာကြည့်ပြီးတော့ကြောက်နေရတော့ပေါ့နော်အခုကကျွန်တော်ဒီစီကန်းလေးထားပေးတယ်ဒီစီကန်းလေးကတော့ကြွားရယ်ဆိုမျက်နှာမှာကြည့်ရအောင်လို့လွတ်လပ်စွာနဲ့ကျွန်တော်ကူညီနိုင်တဲ့အခြေအနေမျိုးလည်းရှိလာပါတော့ခင်ဗျာ
မြန်မာနိုင်ငံမှာ2014ခုနှစ်ကပြဋ္ဌာန်းထားတဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေနေရာမှာစစ်ကောင်စီကဒီဥပဒေသစ်ထုတ်ပြန်အစားထိုးလိုက်တာဖြစ်ပါတယ်ဥပဒေသစ်တွေကကန့်သတ်ချက်တွေကြောင့်အကူအညီပေးရေးအဖွဲ့တွေလုပ်ငန်းလုပ်ကင်ဖို့ခက်ခဲနိုင်ပြီးအကူအညီလိုအပ်နေသူတွေအခက်အခဲတွေအကြီးအကျယ်ကြုံလာရမှာကိုပြည်တွင်းကအလှူရှင်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအလှည့်ပေးလိုပါတယ်ရုရှားကယူကရိန်းရဲ့လျှက်စစ်ဓာတ်အပေးစနစ်တွေနဲ့တခြားအရေးပါတဲ့အခြေခံအဆောက်အုံတွေကိုတွန်းမြင့်တိုက်ခိုက်နေတဲ့အတွက် ဈေးဝင်ထန်းတွေနဲ့ထောင်းနဲ့ချီတဲ့လူနာတွေရဲ့အသက်အန္တရာယ်ဆွေးရင်ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုဇော်မှုကျော်ကပြောပြပေးပါအောင်ရှင်
။ယူကရိန်းရဲ့ကျန်းမာရေးစနစ်ဟာကြမ်းကြမ်းခံနိုင်ပေမဲ့ဆေးရုံနဲ့ဆေးကန်းတွေဟာလျှက်စစ်မီးနဲ့ရေမရှိရင်မလက်ပတ်နိုင်ဘူးလို့ WHO တာဝန်ရှိသူတွေကပြောဆိုပါတယ်။ February 24ရက်နေ့ရုရှားကယူကရိန်းကိုစတင်ကျူးကျော်ပြီးနောက်ယူကရိန်းရဲ့ကျန်းမာရေးဆိုင်ရာအဆောက်အဦ900ကျော်ကိုရုရှားကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းမြို့တော် Kiev မှာရှိတဲ့ WHO ရဲ့ကိုယ်စားလှယ်ယာနုဟာဗစ်ချ်ကပြောဆိုပါတယ်။အဲ့ဒီလိုတိုက်ခိုက်ခဲ့တဲ့အတွက်ကျန်းမာရေးဆိုင်ရာအဆောက်အဦတွေပစ္စည်းတွေသယ်ယူပို့ဆောင်ရေးစနစ်တွေထိခိုက်ပျက်စီးခဲ့တယ်လို့လူနာတွေကျန်းမာရေးဝန်ထမ်းတွေလည်းတေချေတံရရရှိခဲ့တယ်လို့ဆိုပါတယ
် This marks a clear violation of international law. Health should never be a target.
ဒီလိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပါတယ်။ကျန်းမာရေးစနစ်တွေကိုပြစ်မှတ်ထားတိုက်ခိုက်ခွင့်မရှိပါဘူး။အခုလိုတိုက်ခိုက်ခံရနေချိန်မှာ WHO အနေနဲ့တိုင်းပြည်အနှံ့အသက်တွေကိုကယ်တင်နိုင်မဲ့ကျန်းမာရေးဆိုင်ရာအထောက်ပံ့တွေကိုဆက်လက်ဖြန့်ဝေပေးနေပါတယ်။ဒီအကူအညီတွေဟာအသက်ပေါင်းများစွာကိုကယ်တင်နိုင်ပါတယ်အသက်တွေကိုကယ်တင်နိုင်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုပေးဖို့ WHO အနေနဲ့ဒီမှာဆက်လက်ရှိနေပါတယ
် WHO အနေနဲ့ယူကရိန်းကျန်းမာရေးဝန်ကြီးဌာနအပြင်အခြားအကူအညီပေးနေတဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆေးဝါးတွေထိခိုက်ဒဏ်ရာရသူတွေကိုအရေးပေါ်ကူတာပေးနိုင်ဖို့အသင့်အသုံးပြုနိုင်တဲ့ဆေးဝါးနဲ့ပစ္စည်းကရိယာတွေမီးအားပေးဆက်တွေနဲ့အခြားလိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးနေပါတယ်အထူးသဖြင့်တော့တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေနဲ့ပြန်လည်သိမ်းယူနိုင်ခဲ့တဲ့ဒေသတွေကိုထောက်ပံ့ပေးနေပါတယ်လို့လည်းယူကရိန်းဆိုင်ရာ WHO တာဝန်ရှိသူယာနုဟာဗစ်ချ်ကပြောဆိုပါတယ်။လောလောဆယ်လူ6သန်းလောက်ကိုထောက်ပံ့ပေးထားပြီးယူကရိန်းရဲ့ပြင်းထန်တဲ့ဆောင်းရာသီအတွင်းနောက်ထပ်လူပေါင်းများစွာအကူအညီလိုအပ်နိုင်တယ်လို့လည်းသူကပြောဆိုပါတယ်။အလွန်အေးတဲ့အတွက်ကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါကူးစက်ယောဂါနှလုံးနဲ့သွေးကြောဆိုင်ရာယောဂါတွေဖြစ်ပွားနိုင်တယ်လို့လည်းသတိပေးပြောဆိုပါတယ်။စွမ်းအင်နဲ့အပူပေးစနစ်တွေကိုအခုလိုတိုက်ခိုက်တဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာလုပ်ငန်းတွေရဲ့လှုပ်ဆောင်မှုကိုအားနည်းသွားစေပါတယ်။ဒါအပြင်အိမ်တွေကိုအပူပေးနိုင်ဖို့ခက်ခဲတာကြောင့်လူတွေအတွက်လည်းအန္တရာယ်ရှိတယ်လို့ WHO တာဝန်ရှိသူကပြောဆိုပါတယ်
။ As people resort to alternative sources of heating for their homes,
လူရအပူပေးနိုင်မှုအတွက်လျှက်စစ်သုံးအပူပေးဆက်တွေဒါမှမဟုတ်အခြားလောင်စာတွေဖြစ်တဲ့ကြောင်မီးသွေးထင်းဒီဇယ်စတာတွေကိုအသုံးပြုကြပါတယ်။ဒါကြောင့်ကာဗွန်မိုနောက်ဆိုက်အစိတ်တင်နိုင်တဲ့အန္တရာယ်မြင့်မားလာနိုင်ပါတယ
်။အခုလုံခြုံပိုင်းဆိုင်ရာခန်းစားရတာတွေအပြင်စစ်ကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုလည်းအကြီးအကျယ်ဖြစ်ပေါ်စေပါတယ်။အ ਨੇ ဆုံးလူ10သန်းလောက်ဟာစိတ်ပိုင်းဆိုင်ရာမတည်ငြိမ်မှုပုံစံတစ်မျိုးမျိုးကိုခံစားနေရတယ်လို့လည်း WHO ကခန့်မှန်းပြောဆိုပါတယ်။WHO အနေနဲ့ဝန်ထမ်း200လောက်နဲ့အဓိကဦးစားပေးနေရာ8နေရာကထောင်းနဲ့တောင်းနဲ့ချီတဲ့ယူကရိန်းပြည်သူတွေကိုကျန်းမာရေးအကူအညီအဆောင်ရှောက်တွေပေးနေပါတယ်။အခုလောအသက်ပေါင်းများစွာကိုကယ်တင်ရတဲ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေကိုနှစ်ကုန်ပိုင်းအားလိုက်ရရာသီမှာလည်းအလုံမနာပဲဆက်လက်လှုပ်ဆောင်ပေးနေမှာဖြစ်တယ်လို့ယူကရိန်းဆိုင်ရာ WHO ရဲ့အကြီးအကဲယာနုဟာဗစ်ကပြောဆိုခဲ့ပါတယ်။
ကိုယ်ဆောင်မှုချက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်တဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအသံလွှင့်ချိန်တဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အနောက်နိုင်ငံတွေကဖိအားတွေပေးနေပေမဲ့အိန္ဒိယကတော့ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုခိုင်မာနေဆဲဖြစ်ပြီးယူကရိန်းစစ်ပွဲကိုရှုတ်ချဖို့ညှဉ်းဆန်ထားသလိုရုရှားအစိုးရအပေါ်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုမှလည်းပူးပေါင်းပါဝင်ခြင်းမရှိပါဘူး။ ဒါပေမဲ့လို့လဲဒီလိုလှုပ်ဆောင်တာတွေကအမေရိကန်နဲ့ပိုးပြီးတော့ပူးပေါင်းဆောင်ရွက်လာမှုအပေါ်မှာတော့ထိခိုက်သက်ရောက်မှုမရှိဘူးလို့နယူဒေလီမြို့တော်ကနေအင်ဂျင်နာပါစရီချာသတင်းပေးပို့ထားပါတယ်။နားဆင်ကြပါရှင်။ယူကရိန်းပြည်ပခပြင်းထန်လာချိန်မှာအိန္ဒိယနိုင်ငံအနေနဲ့မိတ်ဖက်အနောက်နိုင်ငံတွေနဲ့ရုရှားကြားဘဲမလိုက်ဖဲနေခဲ့တာပါ။ပြီးခဲ့တဲ့လအတွင်းမော်စကိုမြို့တော်ကိုတွားရောက်ခဲ့တဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဆပရာမန်ရန်ဂျာရှန်ကာကစီအေခင်မဟာမိတ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်မဲ့အကြောင်းပြောခဲ့ပါတယ
်
။ရုရှားဟာခိုင်မာတဲ့ကာလရှည်မိတ်ဖက်ဖြစ်ပါတယ်။ဆယ်စုနှစ်များစွာအတွင်းကျွန်တော်တို့ရဲ့ဆက်ဆံရေးကိုတိုင်းသာဆန်းစစ်ကြည့်မယ်ဆိုရင်နှစ်နိုင်ငံစလုံးအတွက်တိတ်ပြီးကောင်းမွန်တယ်ဆိုတာကိုအသိပြုနိုင်ပါတယ်
။အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုမှလည်းအိန္ဒိယအစိုးရဘက်ကပူးပေါင်းပါဝင်ခြင်းမရှိသလိုပဲရုရှားဘက်ကဈေးလျှော့ပေးတဲ့ရေနံစိမ်းကြောင်မီးသွေးနဲ့ဓာတ်မြေဩဇာတို့ကိုပို့ပြီးဝယ်ယူခဲ့ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုရှုတ်ချတဲ့ကုလသမဂ္ဂဆုံးဖြတ်ချက်မှလည်းမဲမပြီးပဲနေခဲ့ပါတယ်။ရုရှားထုတ်တင့်ကားတွေတိုက်လေယာဉ်တွေနဲ့တခြားသောပစ္စည်းကိရိယာတွေအပေါ်မှာအိန္ဒိယစစ်တပ်ကအကြီးအကျယ်မှီခိုနေရတာနဲ့အတူအိန္ဒိယအနေနဲ့ရုရှားကိုမပစ်ပယ်နိုင်ဘူးလို့လည်းသုံးသပ်သူတွေကပြောပါတယ်။Harsh Ben Hasuyin India အခြေစိုက်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Observer Research Foundation ကဖြစ်ပါတယ်
။ If your soldiers are
တေးဥစစ်သားတွေနဲ့ကိုယ်စစ်သားတွေရင်ဆိုင်တိုက်နေရတယ်ဆိုရင်ကိုယ့်ဘက်ကိုလက်နက်သွင်းနေတဲ့နိုင်ငံတစ်ခုနဲ့ရှင်းပြိုင်မနေနိုင်ပါဘူး။ဒါကြောင့်လည်းအိန္ဒိယအနေနဲ့ရုရှားနဲ့ကာကွယ်ရေးဆိုင်ရာဆက်ဆံရေးရှိနေတာကြောင့်ပို့ပြီးတော့လက်တွေ့ကြတဲ့ထိတွေ့ဆက်ဆံမှုမျိုးကိုအိန္ဒိယကရွေးချယ်တာပါ။
ဒါပေမဲ့လည်းယူကရိန်းရဲ့စွန့်ရင်ဆိုင်ရာအခြေခံအဆောက်အုံတွေကိုရုရှားကတိုက်ခိုက်နေတာလို့မျိုးယူကရိန်းပြည်ပခပြင်းထန်လာတာကြောင့်အိန္ဒိယအစိုးရဘက်ကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကဒေတာရင်းထိပ်သီးဆွေးနွေးပွဲတစ်ခုအတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးသန့်တွေ့ဆုံပြီးအခုကာလဟာစစ်ပွဲတွေဆင်နွှဲတဲ့ခေတ်မဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ဒေတာထင်ရှားတဲ့ဖြစ်ထွန်းမှုတစ်ခုကတော့ပုံမှန်အဖြစ်ရုရှားနဲ့အိန္ဒိယခေါင်းဆောင်တွေကြားနှစ်ဆင်ချင်းပါတဲ့ထိပ်သီးဆွေးနွေးပွဲကိုဒီနှစ်မှာစီစဉ်မထားပါဘူး။အိန္ဒိယအခြေစိုက်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Observer Research Foundation က Harsh Pen ကအခုလိုပြောပါတယ်
။ So there has been a
ရုရှားရဲ့လုပ်ရည်တွေအပေါ်မှာစန့်ကျင်တုံ့ပြန်မှုတချို့တော့ရှိပါတယ်။ဒါပေမဲ့ရုရှားကိုလူသိထင်ရှားချုပ်ချဖို့တော့ဖြစ်လာမယ်လို့မထင်ပါဘူး။ယူကရိန်းပြည်ပခမှာအကြောင်းတရားတွေအများကြီးရှိနေပြီးဒါကြောင့်လဲနိုင်ငံရေးအရာတွေးဆဆွေးနွေးမှုကသာရှေ့ဆက်ဖို့တခုတည်းသောနည်းလမ်းဖြစ်တယ်လို့အိန္ဒိယဘက်ကလက်ရှိအနေအထားမှာယူဆထားတာပါ
။ရုရှားရဲ့အိန္ဒိယရဲ့ရည်တည်ချက်ကြောင့်တချို့စိုးရိမ်ကြသလိုအမေရိကန်နဲ့ဆက်ဆံရေးမှာတော့ထိခိုက်မှုမရှိပါဘူး။တရုတ်အရေးအယုံဆိုင်နေကြတာနဲ့အတူပဲနှစ်နိုင်ငံစလုံးကဒီနှစ်ဧပြီလအတွင်းမှာပဲမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ခဲ့ပါတယ်။အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin က
Today we are positioning
နေပယ်ပေါင်းစုံနဲ့ Indo-Pacific ဒေသတစ်လွှာအမေရိကန်နဲ့အိန္ဒိယစစ်တပ်တို့အနီးကပ်ပူးပြီးပူးပေါင်းဆောင်ရွက်သွားကြဖို့ဒီနေ့ဆောင်ရွက်ကြတာဖြစ်ပါတယ်
။ပြီးခဲ့တဲ့လအတွင်းမှာလည်းတရုတ်နယ်နေဆက်အိန္ဒိယဘက်ချမ်းမှာအိန္ဒိယနဲ့အမေရိကန်စစ်တပ်တွေပူးတွဲစစ်ရေးလေ့ကျင့်ပါတယ် Observer Research Foundation က Harsh Pen ကအခုလိုပြောပါတယ
် The rise of China is as a
အခုခေတ်မှာတရုတ်ရဲ့ကြီးထွားလာမှုကအပြင်းဆုံးတွန်းအားတစ်ခုဖြစ်ပြီးဒီအချက်ကြောင့်လည်းအိန္ဒိယနဲ့အမေရိကန်တို့ပူးတွဲဆောင်ရွက်ရမယ်ဆိုတဲ့သဘောထားမျိုးဖြစ်စေတာပ
ါအနောက်နိုင်ငံတွေနဲ့ရောရုရှားနဲ့ပါဆက်ဆံရေးကောင်းရှိနေတဲ့အိန္ဒိယအနေနဲ့လာမယ့်လပိုင်းနှစ်အတွင်းယူကရိန်းစစ်ပွဲအဆုံးသတ်ရေးကြိုးပမ်းအထောက်အမှုမှာခိုင်မာတဲ့အခန်းကဏ္ဍတစ်ခုကနေပါဝင်ဆောင်ရွက်ဖို့မျှော်လင့်ကြောင်းလဲသုံးသပ်သူတွေကပြောပါတယ်ရှင်။ VOA မြန်မာပိုင်းစီစီရဲ့2022ခုနှစ်ဒီဇင်ဘာလ22ရက်နေ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်။
ဒီ American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါ လူမျိုးဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELTA70B Asia Bin Juru Channel 13ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမျိုးဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင် VOA American တန်ရ2022ခုနှစ်ဒီဇင်ဘာလ21ရက်နေ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ3048တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစေရာ Social Media လူကြီးများသတင်းတို့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခဏတို့ကိုနားဆင်ချရပါမယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြကြတဲ့မြန်မာဆိုင်ရာအကြောင်းအရာတွေကိုဥကျော်စံတာကကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်
။ Myanmar and two new game changers မြန်မာနဲ့အပြောင်းလဲဖြစ်စီမဲ့အကြောင်းတရားနှစ်ရပ်ဆွဲကောင်းစဉ်နဲ့ Bangkok Post သတင်းစာထဲမှာဝါရင်သတင်းစာဆရာကာဝေချွန်ကိတာဗွန်ရေးသားထားတဲ့ဆောင်းပါးကိုဥစွာပြောပြလိုပါတယ်။မကြာမီက American Congress တို့မှအတည်ပြုခဲ့တဲ့2022 Burma Act လို့လူသိများတဲ့ဥပဒေဟာမြန်မာစစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေကိုဒီပညာအထောက်ပံ့နဲ့စီးရဲမဟုတ်တဲ့အကူအညီ non-military assistance တွေပေးကမ်းဖို့ခွင့်ပြုလိုက်တဲ့ကိစ္စနဲ့အင်ဒိုနီးရှားအာဆီယံဥက္ကဋ္ဌတွေဖြစ်လာခြင်းတို့ဟာမြန်မာပြည်နာကိုပြောင်းလဲပစ်နိုင်မဲ့အကြောင်းတရားတွေဖြစ်နိုင်တယ်လို့ဆိုထားတာဖြစ်ပါတယ်။အမေရိကန်ကပြဋ္ဌာန်းတဲ့ဥပဒေမျိုးဘယ်အနောက်နိုင်ငံကမှအခုချိန်ထိမလုပ်နိုင်သေးပါဘူး။အမေရိကန်လွှတ်တော်ကတော့တခြားနိုင်ငံတွေမှာအစိုးရတွေဒါမှမဟုတ်အုပ်စုတွေကဒီမိုကရေစီမဆန်ဘူးသူနိုင်ငံကပြည်သူတွေကိုဖိနှိပ်ချုပ်ကျယ်တယ်လို့ယူဆရင်မကြာခဏဆိုသလိုဒီလိုဥပဒေမျိုးပြဋ္ဌာန်းပြီးလုပ်ဆောင်တတ်ပါတယ်တဲ့အခုမြန်မာအခြေအနေမှာလဲအမေရိကန်ကမြန်မာပြည်သူတွေကိုဒီမိုကရေစီရေးအတွက်ကူညီဖို့ပြဋ္ဌာန်းလိုက်တာဖြစ်တယ်လို့ဆိုပါတယ်ဆိုတော့လမ်းမဲ့လာတဲ့အတွင်းထိထိရောက်ရောက်တိုးတက်မှုမရှိဘူးဆိုရင်တော့မြန်မာပြည်နာဟာထိမ့်မနိုင်သိမ့်မရအဆင့်ကိုရောက်သွားပြီးသူ့ခေါ် mini proxy war တဆင့်ကန်စစ်ပွဲအငယ်စားလေးဖြစ်လာနိုင်တယ်လို့ကြေထားပါတယ်နိုင်ငံရေးအရာညှိနှိုင်းမှုသဘောတူညီမှုတစုံတရာမပြုတ်လို့ပဲတစုံတရာမရရှိပဲစစ်ကောင်စီကရွေးကောက်ပွဲအတွက်ဇွတ်လုပ်မယ်ဆိုရင်တော့နောင်စစ်လာအတွင်းမှာသွေးထွက်သံယိုမှုတွေဖြစ်လာနိုင်ပါတယ်တဲ့တချိန်တည်းမှာပဲ G20 ထိပ်သီးဆွေးနွေးပွဲအောင်အောင်မြင်မြင်ကြီးကြပ်နိုင်ခဲ့ပြီးကမ္ဘာခေါင်းဆောင်အဖြစ်ချီးကျူးခံနေရတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာလည်းအဓိကလှုပ်လှနိုင်တာကတော့အာဆီယံမူငါချက်ကိုလိုက်နာစေရေးအတွက်မဆုံးမနစ်လှုပ်ဆောင်သွားလိမ့်မယ်လို့သူသုံးသပ်ပါတယ်ဘာတတရားအင်အားကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုလည်းဖြစ်တဲ့အင်ဒိုနီးရှားဟာမြန်မာဒီမိုကရေစီရေးကိုကူညီချင်တာကတော့အမှန်ပါပဲတဲ့။အဲဘာပဲပြောပြောမြန်မာပြည်နာဟာအခုခါမှာဒီမိုကရေစီအင်အားစုတွေအပေါ်ပြပထောက်ခံမှုပုံမှုများပြားလာနေတဲ့အဆင့်တစ်ခုကိုရောက်ရှိနေပြီလို့သုံးသပ်ထားပါခင်ဗျာ။အဲတော့ရရှိမှာခင်ဗျာအခုဆက်လက်ပြီးတော့နိုင်ငံရေးမဟုတ်တဲ့ဘောလုံးနဲ့ပတ်သက်တဲ့သုံးသပ်ချက်လေးတစ်ခုမှမြန်မာပါဝင်တဲ့အတွက်ကြောင့်အဲ့ဒါကိုထုတ်ထုတ်ပြောပြလိုပါရစေ။အာဆီယံဘောလုံးအဖွဲ့ချုပ်ကလပ်အတွက်မလေးရှားနိုင်ငံအသင်းကြံ့ခိုင်ရင်ဆိုင်ရမယ့်အချိန်လို့ဆိုတဲ့ခေါင်းစဉ်နဲ့အမတ်နဇရီမိုဟာမက်အာရီဖ်ရဲ့ထားတဲ့သုံးသပ်ချက်ဖြစ်ပါတယ်။ banama.com ကထုတ်ထုတ်ပြောပြမှာပါ။ကတ္တာကဘာဖလာဘွဲပြီးတော့ဘောလုံးဝါဒနာအိုရီဟာလာမယ့် January 16ရက်မှာစတင်မဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဖလာဘွဲကိုအယုံဆိုင်လာကြပါတယ်။ကမ္ဘာဘောလုံးအဆင့်သတ်မှတ်ချက်အရကြည့်မယ်ဆိုရင်မလေးရှားကမြန်မာထက်အဆင့်မြင့်နေပေမဲ့အခုကစားတဲ့အခါမှာသတိထားဆောင်ကြည့်ရမယ့်သူတွေမြန်မာဘက်မှာရှိနေတယ်လို့ဆိုပါတယ်။သူတို့ကတော့မလေးရှားစလင်ကော FC မှာကစားခဲ့ပြီးတဲ့အစွန်လူဟိန်ထက်အောင်တိုက်စစ်မှုတွေဖြစ်ကြတဲ့ဝင်းနိုင်ထွန်းအောင်ကောင်းမန်းနဲ့နိုင်စင်ထက်တို့ပဲဖြစ်ကြပါတယ်တဲ့။ဒါပေမဲ့စိတ်တော်လဲဆိုရင်ရမရှိပါဘူး။ဘာကြောင့်လဲဆိုရင်အာဆီယံကပ်ခြေစမ်းပွဲမှာမြန်မာဟာရှုံးနိမ့်မှုတွေရှိခဲ့တယ်လို့မကြသည်မြားထိုင်းနဲ့ကစားခဲ့တဲ့ချစ်ကြီးရေးပွဲမှာလည်းမြန်မာအသင်းဟာ69မရှိနဲ့ရှုံးနိမ့်ခဲ့လို့ပဲဖြစ်တယ်လို့သုံးသပ်ထားပါခင်ဗျာ
။ဥကျော်စန္ဒာကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဖတ်ဆင်ခဏတွေကိုနားဆင်ချရအောင်ပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။လာမယ့်စက်တင်ဘာလအထိအမေရိကန်ဖက်ဒရယ်အစိုးရအသုံးစီအမြောက်အများကိုဒီသတင်းပတ်မကုန်ခင်နောက်ဆုံးထအတည်ပြုပေးဖို့အမေရိကန်လွှတ်တော်အမတ်တွေအချိန်လူလှုပ်ဆောင်နေကြပါတယ်။ အမေရိကန်စစ်တပ်အတွက်သုံးစရိတ်ပမာဏနဲ့ပြိပခါဖြစ်နေတဲ့ယူကရိန်းကိုအကူအညီပေးဖို့ကိစ္စတွေကအဓိကဦးစားပေးညှိနှိုင်းနေရတဲ့အကြောင်းအရာတွေဖြစ်ပါတယ်။ VOA ရဲ့လွှတ်တော်ဆိုင်ရာသတင်းထောက် Catherine Gibson သတင်းပေးပို့ထားတာကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်။သမ္မတဂျိုးဘိုက်ဒန်အစိုးရအတွက်အနှစ်မကုန်ခင်ပေါ်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုကရုရှားရဲ့ကျူးကျော်မှုကိုစန့်ကျင်နေတဲ့ယူကရိန်းစီကို Patriot မြေပြင်ကနေဝေဟင်ပစ်ဒုံးကာကွယ်ရေးစနစ်ပို့မယ်မပို့ဘူးဆိုတာအင်ဂျီရောဘက်ကစဉ်းစားချင်းချိန်နေရတာပါ။ယူကရိန်းဘက်ကတော့ဒီလိုပံ့ပိုးပေးဖို့အရေးကြီးတယ်လို့ဆိုပါတယ
်။
ရက်ကားသုံးအခြေခံအဆောက်အဦကြီးအကြီးအကျယ်တိုက်ခိုက်ခံနေရပါတယ်။စွန့်ရင်ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းဖျက်ဆီးခံနေရတာပါ။ဒါကိုဟန်တားဖို့လို့ပြီးတော့ယူကရိန်းနေရာအနှံ့လေကြောင်းရန်ကာကွယ်ရေးစနစ်တိုးချထားတာကပဲတခုရီသောနီလန်းဖြစ်ပါတယ်
။တစ်ချိန်တည်းမှာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့နှစ်ကုံအစိုးရရဲ့ဗန္ဓာရေးအသုံးစရိတ်ဥပဒေကြမ်းအချိန်မီအတည်ပြုပေးနိုင်အောင်ကြိုးစားနေပါတယ်။ဒါပေမဲ့လည်း Tiger 42 ခေါ် COVID ကာလရွှေ့ပြောင်းဝင်ရောက်လာသူတွေကိုကန့်သတ်ခဲ့တဲ့သတ်မှတ်ချက်ဗုဒ္ဓဟူးနေ့ကုံဆုံတော့မှာဖြစ်ပြီးအဲ့ဒီလူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲဖို့အတွက်သဘောတူညီချက်မရဘဲဖြစ်နေပါတယ်။
42 needs to be Tiger 42ကန့်သတ်ချက်ကိုစစ်မှန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်မချင်းတက်တန်းတိုးဖို့လိုပါတယ
် Republican တွေဘက်ကတော့လူဝင်မှုကြီးကြပ်ရေးအကန့်အသတ်ကိုဖယ်ရှားမယ်ဆိုရင်နေကြာမှာအချက်တဲတွေနဲ့ဂျုံလာရမယ်လို့သတိပေးနေပါတယ်ဆိုးွားတဲ့အခြေအနေတွေဂျုံလာရနိုင်တယ်လို့လည်းဆိုပါတယ
် It's a hurricane
ပြည်ပြောင်းလာသူတွေအုံနဲ့ကျင်းတဲ့မုန်တိုင်းကြတယ်လို့ဝန်သာပြီးလူတိုင်းပေါ်ရိုက်ခတ်ပါလိမ့်မယ်
တစ်ချိန်တည်းမှာပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်လွှတ်တော်စည်းနှင်းမှုကိုစုံစမ်းစစ်ဆေးနေတဲ့ကော်မတီနောက်ဆုံးအစီရင်ခံစာဒီသတင်းပတ်ထဲမှာထုတ်ပြန်ပါတယ်။ရုံးတင်တရားဆွဲဆိုရာတွေရှိလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကော်မတီအဖွဲ့ဝင်တွေကပြောပါတယ
်။ I think that the evidence is there.
သမ္မတဟောင်းဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းတာနဲ့ဆက်နွယ်ပြီးရာဇဝတ်မှုကျွလွန်ခဲ့တယ်ဆိုတဲ့အထောက်အထားတွေရှိတယ်။ရှေ့နေဟောင်းတယောက်အနေနဲ့ပြန်သုံးသပ်ပြီးပြောရရင်သမ္မတဟောင်းကိုတရားစွဲဖို့လုံလောက်တဲ့အထောက်အထားတွေရှိနေပြီလို့ကျွန်တော်ယူဆပါတယ်။
အမေရိကန်လွှတ်တော်အနေနဲ့နှစ်မကုန်ခင်ရုံးဖွင့်ရဲ့အလုပ်လုပ်ချိန်၅ရက်ပဲကျန်မာတော့တယ်ဇန်နဝါရီလမှာလွှတ်တော်အသစ်ကျန်းသစ်စာချိန်ဆိုတာဝန်ယူမှာဖြစ်ပြီးအောက်လွှတ်တော်ကို Republican Party ဝင်အများစုကတွမ်းမိုးတာဝန်ယူမှာဖြစ်ကြောင်းပါခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးပါမယ်။ထိုင်းနိုင်ငံမှာတော့စင်တွင်နဲ့ကမ္ဘာဖလားဘောလုံးပွဲကျင်းပခဲ့ပါတယ်။ဗီယက်နမ်မှာတက်ကြီးရွယ်ဦးတီအုံနောက်ဖွံ့ဖြိုးရေးနဲ့မှန်ညာကိုအထောက်အကူဖြစ်စေဖို့တက်ကြီးအင်္ဂလိပ်စာသင်တန်းဖွင့်ထားပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်သတင်းတူလေးတွေကိုမိုက်အေးသနာကျော်စူးစီးတင်ဆက်ထားပါတယ်ရှင
်ထိုင်းနိုင်ငံကဆင်တွေနဲ့ចောင်းသားလေးတွေရဲ့ဘောလုံးပွဲဖြစ်ပါတယ်ကတားနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲကိုတစ်ကမ္ဘာလုံးစောင့်ကြည့်အားပေးနေကြခြင်းကမ္ဘာဖလားဘောလုံးပွဲတက်ဖို့အတွက်အကျိုးဘောလုံးပွဲတွေကျင်းပနေခြင်းဒီဇင်ဘာလ23ရက်နေ့ကတော့ထိုင်းနိုင်ငံအယုဒ္ဓယာစင်နန်းတော်စခန်းကလည်းသူတို့ရဲ့လက်ရွေးစင်စင်တွေနဲ့ဘောလုံးပွဲတစ်ပွဲစီစဉ်ကစားခဲ့တာပါစင်23ကောင်ကိုအာဂျင်တီးနားပြင်သစ်မော်ရိုကိုခရိုအေးရှားစသဖြင့်ကမ္ဘာဖလားပြိုင်ပွဲဝင်နိုင်ငံအလံတွေချဲ့ထားပေးပါတယ်စင်တွေကတဲ့ဘောလုံးအရွယ်ဆောင်ကတော့ကမ္ဘာဖလားဘောလုံးအရွယ်ထက်ကြီးတာပါစင်ဘောလုံးပွဲကိုကျောင်းသားတွေဝမ်းသာအားရအားပေးခဲ့ကြပါတယ
်။ဒါတောင်းရူးစိုးချေစနုခင်ခါပေါ့ကွာ။မခေဟင်အလိုက်ဘယ်နည်းရပေါ့
။အာဂျင်တီးနားဘောလုံးအသင်းကိုအားပေးတဲ့16နှစ်အရွယ်အထက်တန်းကျောင်းသားလေးကတော့ကျွန်တော်တစ်ခါမှဒါမျိုးမမြင်ဘူးပါဘူး။စင်တွေဘောလုံးကန်တက်တယ်ဆိုတော့ကိုမသိခဲ့ဘူးလို့ပြောသွားပါတယ်။ထိုင်းနိုင်ငံအယုဒ္ဓယာဒေသအနေနဲ့ဒေသအခီးသွားလုပ်ငန်းကိုလည်းမြင့်တင်ပေးရရောက်အထက်တန်းကျောင်းသားလေးတွေကိုလည်းအားစားကိုပို့ပြီးတော့စိတ်ဝင်စားလာအောင်ဆွဲဆောင်ရလဲရအောင်လို့ဒီဘောလုံးပွဲကိုစီစဉ်ကျင်းပတာလို့အယုဒ္ဓယာစင်နန်းတော်စခန်းကတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာထိုင်းစည်းကွဲအတွက် Tesla လက်စကအမျိုးအစားနှစ်မျိုးနဲ့တရားဝင်ရုံးငန်းဖွင့်လှစ်လိုက်ပါတယ်ဘန်ကောက်မြို့တော်မှာဒီဇင်ဘာလ9ရက်နေ့က Tesla စတင်မိတ်ဆက်ပွဲပြုလုပ်ပြီးတော့ Tesla တရားဝင်ရောင်းချမှုစတင်တာဖြစ်ပါတယ်။ through Kawin Genetri, the Chanang and Rilumawe, online on him, my Yama Pisipiro, Lame Nipte Salama, Kari Yashinaimawa. Time my young Tame, Gamusa, Nemuye, Zenoniga, Time Bat Digitama Conette, Tolanes, we know Lizang Shittown, Lea Lizard Cone, Pentna Tangue, Tolanes, we connetown the town, Nayanga, a Titi Rupsipai. Ashantidama, Gatolomu, Srota, Miazo Nang and Lipsipiro. Japan Gari ne Diolesic Gari, Nia Yatari, Tainangema, a Columbia Gabama, Neme Jozo, American Lesica, Gomdi, Deslaga, Nia Yubu, Chilan, Salade, Suimele, Taisi Gama Nia Yabida, a Porto Diolesic Gari, Nemene, Shinjaya Mawa, Taima Lesica, Yedraga, Menega, Natangani Bio, Natana Senna Kunimaro, see Conatango Delai, Lu, Taimo Doi, and Dinga, Jawai. တဲ့ခုနှစ်ဆက်ကိုနှစ်ရွယ်မှာအင်္ဂလိပ်စာကျောင်းတက်နေတဲ့ဖီယန်နန်ဖောဖွာငွင်တီလော့ဖြစ်ပါတယ်။မိုင်းလမ်းလော့နေဗာဂျူလန်အင်္ဂလိပ်စာ။ဂျပန်နာမည်ကလော့ပါ။အင်္ဂလိပ်စာသင်ဖို့ရွယ်လွန်နေပြီဆိုတာမရှိပါဘူးလို့အင်္ဂလိပ်လိုပြောသွားတာပါ။သူနဲ့သူတငယ်ချင်းဖောဖွာတစ်တိုင်အင်္ဂါနေ့တိုင်းစုပြီးတော့အင်္ဂလိပ်စာသင်ပါတယ်။ပြောချင်းမရှိတဲ့အင်္ဂလိပ်စကားလုံးတွေအတန ဖဖွားငွေလောက်လည်းဒီတန်းတက်လာတာ၄နှစ်တောင်ရှိပြီးတော့ခက်ခဲတာတွေစိတ်တကြစရာတွေကြုံရပေမဲ့သူစွဲမလျှော့ပါဘူးဗီယက်နမ်နိုင်ငံမှာကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာကိုဘာသာရပ်တစ်ခုအနေနဲ့သင်ယူရတဲ့အတွက်ကလေးတွေကအိမ်မှာအင်္ဂလိပ်လိုပြောတဲ့အခါဖဖွားလော့ကလည်းဝင်ပြောနိုင်သူတို့ပြောနေတာတွေကိုလည်းနည်းနည်းနားလည်လာနိုင်ပြီဖြစ်ပါတယ်တယောက်တည်းနေရင်နေဒါမှမဟုတ်သားသမီးတွေနဲ့နေတဲ့ဗီယက်နမ်တက်ကြီးတွေအတွက်ဒီအင်္ဂလိပ်စာသင်တန်းကမိတ်ဆွေပေါင်းသင်းတွေလည်းရလို့အထီးကျန်မဖြစ်စေသလိုအသက်ကြီးလာတာနဲ့မျှသူတို့ရဲ့အုံမင်းလာတဲ့အုံနောက်ကိုလည်းသွေးပေးရာရောက်ပါတယ်။ရုပ်တရုပ်မှာအလုံးလုံးနေတဲ့အင်္ဂလိပ်စာဆရာမဖွန်တီယန်နဲ့လောအားပေးတစုကလောလောဆယ်တက်ကြီး200လောက်ကိုအင်္ဂလိပ်စာသင်ကြားပေးနေတာပါ။ဒီလိုဘာသာစကားသင်ကြားမှုဟာတက်ကြီးရွယ်တွေအတွက်အပါအဝင်အုံနောက်စွမ်းရည်ကိုထိန်းထားပြီးတော့အုံနောက်ပိုကောင်းအောင်မြင့်တင်ပေးရာရောက်တယ်လို့လည်းသိပ္ပံသုတေသနတွေမှာတွေ့ရပါတယ်။ဒီဇင်ဘာ17ရက်နေ့ကတော့လန်ဒန်မြို့တော်မြောက်ပိုင်းကဒူးမြောင်းတွေရေမြင့်နေပြင်အပေါ်ရန်ကြောတင်းပြီးတော့ခပ်ပပရေခဲသွားခဲ့ပါတယ်။ဒူးမြောင်းတွေကရေပေါ်လှေထဲမှာအိမ်လုံးနေသူတွေသူတို့လှေဘေးပတ်လည်ကရေခဲတွေကိုခွဲနေတာတွေ့နိုင်ပါတယ်။လန်ဒန်မြို့တော်မြောက်ပိုင်းကဒီနေရာလေးကဒူးမြောင်းလေးတွေနဲ့မလို့အီတလီနိုင်ငံကဗင်နစ်ရေပေါ်မြို့ငယ်လေးလို့တင်စားကြတာပါ။ဗြိတိန်နိုင်ငံမှာဒီနေ့ဆောင်းရသည်ပထမအကြော့ဖြစ်နေ A-line ဖြစ်တော့တချို့ဒေသတွေစီးနင်းနေကြပြီးတော့သွာလာရေးအခက်အခဲဖြစ်သလိုလန်ဒန်မြို့တော်မှာလည်းအေးအေးတန်ကရေကဲမှတ်အောင်ရောက်ခဲ့ပါတယ်။ဒီစမ၁၂ရက်နေ့ကတော့လန်ဒန်မှာစီးနင်းနေကြလို့လန်ဒန်မြို့တော်အစွန်က Heathrow လေဆိပ်လေယာဉ်ခီးစင်နဲ့ဖြတ်ခဲ့ရပါတယ်။ရုရှားရဲ့ Ukraine ကျူးကျော်စစ်ပွဲဆက်ကြတဲ့ကလောင်စာဆေးကတချိန်လုံးတက်ပြီးတော့နေထိုင်စရာကြီးမြင့်လုံးတဲ့ပြဿနာနဲ့လည်းရင်ဆိုင်နေရချိန်မှာအခုလိုမျိုးအေးအေးလွန်းနဲ့ရာသီဥတုနဲ့ကြုံကြရတာဖြစ်ပါတယ်။ကလေးစမြောက်လူဝေပရင်အုပ်ဆိုးစဉ်1681ခုနှစ်ခရဲကစောက်လုထားရှိခဲ့တဲ့မြင်းရထားစီအဖိုလ်လိုဂရိနတ်ဖရာရုပ်တူကိုတက်ဆင်ပြီးခဲ့တာဆိုရင်အခုပထမဆုံးအကြိမ်ဖြစ်နေပြုရင်ထင်းသိမ်းရေးလုပ်ဖို့အစတင်တာပါမြင်းရထားစီအဖိုလ်လိုရုပ်တူအစုံကခဲသားရုပ်တူတွေဖြစ်ပြီးတော့ပြုပြင်ချိန်တစ်နှစ်ခွဲကြာမြင့်ပါမယ်ရေပန်းတစ်စုံလုံးမှာကရုပ်တူပေါင်း73ခုပါဝင်ပြီးတော့အလေးချိန်တန်30ရှိပါတယ်ရုပ်တူတွေကနှစ်ပေါင်း30ကျော်လေတံလေတံခံထားရပြီးတော့တန်ကြီးလဲတက်နေတာကမဖြစ်မနေပြုပြင်ထိန်းသိမ်းမှုလုပ်ဖို့လိုအပ်နေပြီလဲဖြစ်ပါတယ်။ရုပ်ထုတွေကိုတရုတ်ချင်းပြန်ဖြုတ်ပြန်ပြုပြင်ပြီးတော့ရွှေချကြောက်သားအောက်ခြေကိုလဲပို့ပြီးတော့ခိုင်းမအောင်ပြန်လုပ်မှာပါ။2024ခုနှစ်မှာပြင်သစ်နိုင်ငံကအိရှင်ဖြစ်တဲ့စီစဉ်ကျင်းပမယ်အိုလံပစ်အားကစားပြိုင်ပွဲအတွက်ပြင်ဆင်မှုလဲဖြစ်ပြီးတော့ဒီထဲဝါခန်းထားတဲ့မြင်းရထားကြီးအပိုလိုရုပ်ပုံကိုတော့အိုလံပစ်အားကစားပွဲတော်ရဲ့နောက်ခံပိတ်ကားဖြစ်တဲ့ထည့်သွင်းအသုံးပြုမှာဖြစ်ပါတယ်။ပေါမုတ်တချောင်းချောင်းပြင်သစ်တနိုင်ငံလုံးပျော်နေကြပါတယ်။ပြင်သစ်နိုင်ငံရဲ့ရိုးရာစားစရာလည်းဖြစ် နေ့စဉ်စားသုံးမှုမှာမပါမဖြစ်လဲဖြစ်တဲ့ပကဲပေါင်မိုးချောင်းကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ပကဲပေါင်မိုးချောင်းဟာပြင်သစ်နိုင်ငံရဲ့အမှတ်အသားဖြစ်ပြီးတော့နှစ်ပေါင်း100ကျော်စားသုံးလာကြတာပါပြင်သစ်စစ်ပြည်နပိုလီယံဘိုနာပါကတုတ်တက်သားတွေတရားလွှဲအောင်လို့ပေါင်မိုးကိုအချောင်းရှည်လုတ်ခိုင်းခဲ့တယ်လို့ဗဇက်ရာဇဝင်ရှိပါတယ်ပကဲဆိုတဲ့အဓိပ္ပာယ်ကလည်းစေးချိန်လုံးဒါမှမဟုတ်နံပါတ်တုတ်လို့အဓိပ္ပာယ်ရပြီးတော့ပေါင်မိုးရှည်တစ်ချောင်းကိုတည်ယူလို့ကြာတင်ပါတယ်အခုတော့အရ
မအေးတနာချောအပတ်စဉ်စူးစီးတင်ဆက်ပေးနေတဲ့ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့အစီအစဉ်ဖြစ်ပါတယ်ရှင်။အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်။မြန်မာနိုင်ငံကနေအိန္ဒိယချင်းထိုင်းနိုင်ငံတဲကိုအလို့လောက်ကင်ချဖို့လွန်ခဲ့တဲ့ဆယ်စုနှစ်တည်းကတရားမဝင်ထွက်လာချသူတွေတဲကနှစ်30ကျော်ကြာထိုင်းနိုင်ငံမှာနေထိုင်အလို့လောက်ကင်နေသူမြန်မာနိုင်ငံသားတဦးရဲ့ဘဝရပ်တည်မှုအကြောင်းဒီသတင်းပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားကြရမှာဖြစ်ပါတယ်
လေကလေးတစ်ခုပေါ်မှာအမိုက်တွေတင်ပြီးတွန်းသွားနေတဲ့သူတို့ရဲ့မြင်ကွင်းကိုဘန်ကောက်မြို့လေကကားတွေလူတွေစိုက်ကယ်တွေနဲ့ရှုပ်ထွေးနေတဲ့လမ်းမကြီးပေါ်မှာနေ့တိုင်းတွေ့မြင်နိုင်ပါတယ်။ဒီအမိုက်တွန်းလဲတွန်းပြီးကောက်ထားတဲ့အမိုက်တွေကိုရောင်းမှုသွားနေသူကတော့ကိုကျော်စိုးလို့ခေါ်တဲ့မြန်မာနိုင်ငံသားတစ်ယောက်ပါ။ထိုင်းနိုင်ငံမှာကိုဗစ်တွေဖြစ်လာပြီးအလုပ်လက်မဲ့ဘဝကနေဝါယာကျိုးအတူစားလေးတွေလိုက်ကောက်ရင်းပြန်သုံးလို့ရတဲ့စွန့်ပစ်အမိုက်တွေကိုရောင်းတဲ့ဈေးကွက်ကိုတွေ့လာပြီးတဲ့နောက်အခုလိုအမိုက်ကောက်ပြန်ရောင်းတဲ့အလုပ်ကိုစလုပ်ခဲ့ရပါ
ကျွန်တော်ကတော့ဘယ်လိုပြောဆိုဒီနားမှာဒီအနည်းနာလေးမှာခက်ကုတ်ကိုတွင်းမလို့ခက်ကုတ်စက်ကူအပန့်ကလေးတို့အဲ့မှာခက်ကုတ်မှာတော့ခက်ကုတ်စက်ကူအဖာပေါ့နော်အဲ့အဖာလေးပြင်းပြီးကြံတဲ့ဟာတွေကြတော့ဟိုအကြည်တွေကြတော့ကျွန်တော်အမှအိတ်နဲ့ထည့်တာလေအဲ့ဒီအိတ်နဲ့ထည့်တဲ့ဟာတွေကိုကျွန်တော်အဲ့ဒီအလုပ်ရုံလုပ်ငန်းထဲမှာသွားဖို့မယ်လေလုပ်ငန်းထဲမှာဆိုရင်တခါနဲ့အဆင်ပြေကျွန်တော်ဘယ်လိုလဲပစ္စည်းကကိုယ့်ဘက်မှာပဲမူတည်တာပေါ့အများကြီးကောက်တယ်အများကြီးကောက်လို့ရရင်တခါတည်းကကောက်ကောက်မူလေးရရင်ဟိုတစ်ခေါက်တည်းနဲ့ပဲအဲ့မျိုးအဆင်ပြေတာမျိုးရှိတယ်အဲအတခေါက်တည်းအဆင်ပြေကျွန်တော်ပြန်ပြီးတော့နားတယ်ပြန်နိုင်ပြီ3-4နိုင်လောက်ရေမွေးချူပြီးတခါထလာတယ်အဲ့မျိုးအလုပ်လေးဆက်လုပ်ထားတယ်မနေ့ကအလုပ်ဆက်လုပ်တယ်
ကိုတယောက်တည်းလုပ်ရတဲ့ကိုပိုင်းလုပ်ငန်းဖြစ်တာကြောင့်အလုပ်ချိန်ကိုလည်းကိုအဆင်ပြေတယ်လို့လုပ်နိုင်တယ်လို့ဆိုပါတယ်
။ဒီကောင်ကျွန်တော်တိုင်းရောင်းပြီးပြီဆိုရင်နောက်ကျွန်တော်တန်းဒီနေ့ကျွန်တော်တက်ခိုင်သွားပြီဒီတမနဲ့နော်မနေ့ကလည်းမနေ့ကတော့အစိုးရရသွားတယ်အစိုးရကမနေ့ကဆိုမနေ့ကဆိုဆယ်နိုင်တော့လုပ်ပြီးသွားပြီဆယ်နိုင်တော့ပြီးသွားပြီဆိုတော့အဲ့ဒါပြီးရတယ်ကျွန်တော်အားတဲ့အားလာတဲ့ချိန်မှာကို့မှာအားလာတဲ့ချိန်ကဒါလေးတွေကောက်ကောက်ကောက်ထားအဆင်လေးဆင်လာတယ်မနေ့ပြန်ကြအဆင်လေးတစ်ခါထပ်သွားတယ်အဲ့လိုအချိန်ရှိရှိလို့ပေါ့နော်အဲတခါတလေကျတော့ဟိုတခါတလေကျတော့ဘယ်လိုလဲကျွန်တော်ဟိုကောက်ကအစောကြီးနားချင်းတယ်ပေါ့နော်အစောကြီးနားပြီးအစောကြီးထပ်လိုက်တာအစောကြီးထပ်ပြီးလဲဝအစင်သစ်တင်တာအဲ့ဒါနဲ့ခုနှစ်နေထိုးတာကျွန်တော်သုံးစားပြီးရှင်းနေထိုးတာပါရောင်းလိုက်ပြီအဲရောင်းပြီးပြန်လာကျွန်တော်ပြန်လာအေးသေးပြန်လာနားတယ
်သူ့ရဲ့အမိုက်ကောက်ပြန်ရောင်းတဲ့အလုပ်ကလာခစားတွေလိုပုံမှန်ဝင်ငွေမဟုတ်ပေမဲ့တရက်ဝင်ငွေဘလောက်ရှိရမလဲဆိုပြီးတတ်မှတ်လုပ်ကင်တာကြောင့်သူ့တလဝင်ငွေကတနေ့4-500ရတဲ့အခြေခံအလုပ်သမားတွေတဲ့တောင်ပို့ပြီးရနေတာပ
ါတခါတလေညတော့ပုံမှန်မရှိဘူးတခါတလေညတော့တနေ့လုံးမှာရှိရပဲရတာအဲ့မျိုးတခါတလေအခမ်းမသိဘူးဆိုရင်တွားရောင်း2000ကျော် 2800 တို့ 3000 လောက်အဲ့မျိုးရတခါ 9000 ကျော်လည်းရတယ်တခါတလေ 1000 ရတယ်အဲ့မျိုးတခါတလေညတော့ကျွန်တော်ကဘာလို့ဆိုတော့ဟိုကြည့်လိုက်တဲ့ခါကျရင်အများတော့စက်တိုက်တော့ရတာမဟုတ်ဘူးဒါမှမဟုတ်ဟိုဘယ်လို
တနော်တရေဝတ်တထောင်ရရတော့ရှာတယ်တရေတထောင်ရအောင်ရှာတော့အခုတစ်ခေါက်ပါမတထောင်မပြည့်ဘူး၄၅600ရတယ်အတခါတည်း400ရအ400ရတခါကျွန်ထပ်ကြည့်တယ်အလိုက်ကောက်တယ်တရေမှာကအလုတ်ကပဲအချိန်တော့ဆိုတော့မနေ့ဆိုရှိနေတော့ပြင်ပြီးည6နာရီည6နာရီကြာတဲ့အချိန်မှာအများကြီးရှိတယ်အဲ့ဒါပြင်မခံပြီးတော့လင်းစီပြည့်ပြီဆိုရင်နောက်တစ်ခါထပ်ရောင်းတယ်အဲ့မှာအဲ့ဒါလေးနဲ့ဟိုဘယ်လိုပြောတော့ပြန်ပြီးတော့ပေါင်းတာတစ်ခါတလေကျတထောင်ဆိုရင်နောက်ခါတော့ပြရနောက်ခါသုံးခါလာအဲ့လိုတိပြရအဲ့မျိုးဒါတော့ခုဘက်မှာမူတီများများလေးရှာရပါအဲ့ပေါ့ကြာရတယ်လို့ပေါ့ဒီ link က600ဆိုရင်ခမီးတွေဝယ်စားပါတော့တခါမှချက်စားတာမဟုတ်ဘူးခမီးတွေဝယ်စားတာတွားနေပြီဟုတ်လားဘယ်လိုမျိုးစုမလို့လဲအနည်းဆုံးကို1000လောက်ဆိုရင်200လောက်စားမယ်800လောက်စုလို့ရတယ်အဲ့မျိုးအဲ့လိုတိချာမှာဟို link က600နဲ့ဆိုတော့ကျွန်တော်အဲ့ link က600လောက်မလို့ဘူးလင်းက600ရယ်တထောင်မပြည့်ဘူးကျွန်တော်မနာဘူးလေကျွန်တော်ဆက်လုပ်တယ်ကျွန်တော်လို့ဘာဖြစ်တော့ပြီးတော့လင်းက600နဲ့နေဆိုတော့ဘယ်လိုမှစဉ်းစားမရဘူးကျွန်တော်အဖို့ရတော့ပေါ့နော်ဒါပေမဲ့သူများဖို့တော့မပြောတတ်ဘူးနော်ကျွန်တော်ဖို့တော့မတင့်တယ်ဘူးအနည်းဆုံးတထောင်ရပါကျွန်တော်ကလည်းစကြည့်တယ်တခါတလေကြီးတခါတလေနှစ်ပေါင်းညော်တော့ပါတော့စုလို့ရ1800လို့တခါလေကြတော့3000လို့အဲ့လိုဟို1500ပေါ့အဲ့လိုပဲ3000တိမရဘူးကျွန်တော်စုလို့မရဘူးစားတာလည်းရှိသေးတာဘူး
မှာအထောက်အထားမရှိဘဲတရားဝင်နေထိုင်တဲ့အခါတောမောလို့ခေါ်တဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာအာဏာပိုင်ရဲတွေရဲ့ဖမ်းဆီးထိန်းသိမ်းခံရတာတရားဝင်ရောတရားမဝင်နှီးလန့်တွေနဲ့ငွေပေးဆောင်ရတာရှိပေမဲ့ကိုကျော်စုကတော့သူ့မှာငွေအစင်မပြေတဲ့အခါထိုင်းရဲတွေကတော့သူ့ကိုငွေပြန်ပေးကြတာပါ။အ
ေးတခါတလေကျတော့ဟိုဗာလဲအရာရှိတွေနဲ့တွေ့တယ်တောမောတွေနဲ့တွေ့တယ်တောမောတွေတွေ့ရင်လည်းအကျိုးကြောင်းလေးပြောပြတယ်အကျိုးကြောင်းများဆိုတော့သူတို့ကလည်းပါလိညာလည်းအဲ့မျိုးပဲဆန်တဲ့အတူလူကြီးမပါဘူးပေါ့နော်အဲ့မျိုးကိုကလည်းနည်းနည်းလေးအသက်လည်းကြီးကြီးတဲ့ခါကျသူတို့အဲ့မျိုးဟိုဟောစာတက်မထားဘူးပေါ့ပုံတော့တက်မထားဘူးအဲ့မျိုးသူအခက်ခဲမကြည့်ဘူးတမောက်သူများတွေလို့ဟာလိုက်ခဲရုံထဲမှာလိုက်ခဲဟိုမှာပါဖြစ်တဲ့ညာတဲ့ဘလောက်ယူရမယ်တော့ဒါအဲ့မျိုးမရှိဘူးကွာတခါမှမကြုံဘူးဒီထဲမှာလည်းအဲ့မျိုးဒီစံကောက်ထဲမှာတခြားနေရာမှာလည်းအဲ့မျိုးရှိသေးတယ်ဒါပေမဲ့ဒီနားမှာကျတော့ကျွန်တော်သိတဲ့လူတွေများရှိတယ်ပြိတ်ပြာသိတဲ့လူတွေရှိတယ်ကိုကိုတဲ့တခြားတဲ့အကောင့်ကြီးတွေရှိတာပေါ့နော်အဲကျွန်တော်သိတဲ့လူတွေရှိတယ်သိတဲ့လူကကျွန်တော်သူတို့သိတယ်ဆိုတော့ကျွန်တော်ဘာမှမလုပ်တတ်ဘူးဆေးလေးလည်းမတောက်တာအရင်လည်းတောက်မတာဘာမှမတောက်တာမူကြီးစီးပွားလည်းမလုပ်ဘူးဆိုတော့ဒီအလုပ်ပဲလုပ်တယ်ဆိုတာသူတို့သိတယ်ဆိုတော့ခါနဲ့သူတို့မိပြီဆိုတော့ကျွန်တော်ကပတ်စံတပြားမရှိဘူးသူတို့စီမှာပြန်ပြီးတော့လက်ယူတာပဲရှိတယ်အေးအဲ့ဒါမျိုးလေးရှိတယ်ခက်ခဲကျန်တာပါမင်းကျွန်တော်ဘာမှထောက်တာမင်း
လုံးလုံးစင်အမိုက်ကောက်ရောင်းချရင်အသက်ငွေဝမ်းကြောင်းလုပ်နေရပေမဲ့သူ့မှာရှိရေးအတွက်ရည်မှန်းထားတာတွေတော့ရှိနေပါတယ
်။ဒါလေးကဒါသမင်းဆိုင်ကြီးတောက်လာပဲကျွန်တော်ဟိုဘယ်လိုစီးပွားအဖြစ်တော့မဟုတ်ဘူး။ကျွန်တော်ကဒါတဲ့အလုပ်ကြီးကြီးလုပ်ချင်တယ်။အလုပ်ကြီးလုပ်ချင်တယ်ဆိုတော့ဘယ်လိုရလဲ။ကျွန်တော်ဒါပေမဲ့ခုမှရည်မှန်းချက်မပြည့်သေးဘူး။ကျွန်တော်အဖို့နဲ့ဆိုတော့ဘယ်လိုလုပ်မလဲဆိုတော့အဲ့မျိုးကားလေးတစ်စီးလောက်ဝယ်လို့ရရင်ဒီလိုမျိုးကားအပြက်ကလေးပဲ။အဲ့ဒါလေးနဲ့ဒီကောင်လေးကိုလုပ်ချင်တယ်။ဘာဖြစ်လဲတခြားဟာနဲ့ကျွန်တော်ပြည့်ကြည့်တယ်ဆိုရင်ချာလို့အစိမ့်ညစ်တယ်ကို့အတွက်ဟိုသူ့ဝင်တော့ကမရအောင်ပေါ့နော်လူကပက်ဆန်လက်ထဲမှာရှိမှနေလို့ရတာမဟုတ်လားဆိုတော့အဲ့ဒါလေးနဲ့ထိန်းပြီးတော့လောက်တာအမှန်ဆိုတော့ကျွန်တော်ကတော့ဒါထက်လောက်ချင်တယ်ဒါထက်ပက်ဆန်ရှာချင်တယ်ဟု
တ်ကဲ့အတူတူညရောင်းရတယ်ကျွန်တော်မဖြစ်လို့
တိုင်းလမမှာအမိုက်ကောက်ရောင်းစားနေရတဲ့ဘဝဖြစ်ပေမဲ့ကိုကျော်ဆိုးဟာဆွေမရှိမျိုးမရှိတကောင်ကျွတ်တော်မဟုတ်ပါဘူ
းအမျိုးတွေတော့ရှိတယ်အမျိုးတွေတော့ရှိတယ်ဒါမှမဟုတ်အမျိုးတွေကတော့ကျွန်တော်အမျိုးတွေပါနဲ့စိတ်အဆက်အသွယ်မလုပ်ဘူးကျွန်တော်အလုပ်နဲ့ကျွန်တော်လုပ်တယ်ဘာဖြစ်လဲသူတို့နဲ့လုပ်မယ်ဆိုရင်ဘာဖြစ်လဲကျွန်တော်ကဒီအလုပ်လုပ်နေတယ်မဟုတ်လားဒီခေါ်စားတယ်ဘာကြီးလိုက်ပြီးတော့ယူတဲ့ခါကျတော့သူတို့ကဟိုငါတို့အမျိုးမအမိုက်ကြီးကောက်တယ်ဗာလိညာလည်းအမျိုးပြောမှာဆိုတော့သူတို့နဲ့အခုအဆက်သွယ်ချက်ပလိုက်တာအဲ့မျိုးသူတို့နဲ့အဆက်သွယ်သွားမလုပ်ဘူးဟိုကျွန်တော်တွေ့နေအပြောခံမှာသူကနော်ဒါမှမဟုတ်ကျွန်တော်ကလည်းဒါလေးတစ်ခုပဲကျွန်တော်လုပ်ရတာပြောတယ်သူကဟိုသူများတွေနဲ့သူများတွေလည်းအမျိုးဟိုကောက်ကောက်မွန်တဲ့အဝတ်စားအဝတ်ပြီးတော့တာနာလေးအဆင်ညင်းညက်ကျွန်တော်မလုပ်တတ်ဘူးပေါ့မလုပ်တတ်ဘူးကျွန်တော်အားနဲ့ချက်ဒီနားမှာတစ်ချက်ရှိတယ်သူများတို့အမျိုးဟိုအလုပ်တတ်ဘူးဆိုတော့ဒါလေးနဲ့မှကျွန်တော်ပဲအရင်လွယ်တယ်လေဘာမှလည်းအခက်အခဲမရှိလေနော်ကိုအားတစ်ခုပဲကိုတောင်းတာကိုလုံနိုင်တယ်လုံနိုင်လုံနိုင်ကျွန်တော်ရတယ်အဲ့ဒါတစ်ခုပဲအဲ့မိသားစုကတော့ကျွန်တော်ကတော့ဗျာဒီမှာရောက်လာကြပြီ30လောက်ရှိသွားပြီ။အဲ့ဗမာပြည်တော့တခါမှပြန်မှာအမီတော့ရှိသေးတယ်
။သူ
ရဲ့နေ့စဉ်အတွေ့အထိမှာတတိယမြင့်နေသူတဦးကတော့လူမှန်းသိတဲ့ခါစားအရွယ်တွေကစားလို့ဝေးနေခဲ့ရတဲ့သူမိခင်နဲ့ဖြစ်ပါတယ်
။တနည်းတစ်ချက်ကျွန်တော်စဉ်းစားကျွန်တော်ဖျက်ရှိခိုးရပါတော့ရှေးဘဝတော့ကျွန်တော်တို့လွတ်ခဲ့တဲ့မကောင်းတဲ့ကုမှုကြအကုစုကောင်းမှုလို့ကြအခုဘဝမှာမိခင်ပတ်ခင်နဲ့တကူတကွဲနေရတာအမျိုးဆုံဆုံစီမနေရဘူးတော့နော်တကယ်လေးများကျွန်တော်စိတ်ကစဉ်းစားတနည်းတစ်ချက်ကျွန်တော်ဖက်ဆန်ရှာလို့ပါလိမ့်မယ်အဆင်ပြေပြီဆိုရင်အမေစီကျွန်တော်ပြန်လာအမေတကယ်ရှိနေရင်တော့ကျွန်တော်ဝမ်းတရားမယ်ကျွန်တော်စူးရင်းလာတာအမေကအသက်ကြီးသွားပြီကျွန်တော်မမဖြစ်ဆုံးတဲ့အချိန်အမေပြန်သွားတဲ့အချိန်မိဦးတင်ကမဟုတ်ပေးရတဲ့အချိန်မှာပဲအဲ့ဒါဆိုပဲကျွန်တော်စိတ်နာဟိုဘဝနစ်မှုမှမနော်ကျွန်တော်အဲ့ဒါပဲဒါမှမဟုတ်ကျွန်တော်အမေလည်းဖျက်ရှိကိုလည်းအမေကြမ်းမှာပါလေကြမ်းမှာပဲဆူတောင်းပေးတာမိအတွက်အမေပါမှမဖြစ်ပါဘူးတော့ဟိုတနည်းညာရင်တော့ကျွန်တော်လည်းအဆင်ပြေပါမယ်အဆင်ပြေအမေစီပြန်ပါရင်ကျွန်တော်အမေတင်ကားဝတ်ပေးဆိုတော့ကျွန်တော်အဲ့ဒီအချိန်မှာတင်ကားဝတ်ပေးတဲ့အချိန်မှာတော့ကျွန်တော်အမေလည်းမျက်ကွယ်ပေးကျွန်တော်အဲ့လိုဝမ်းသာတယ်အမေကျွန်တော်ဘာမှမလုပ်ပေးဘူးဆိုရင်အမေမျက်အရင်မျက်ကွယ်ပေးတော့ကျွန်တော်ဘာဖြစ်မလဲမဟုတ်လားတော့ကျွန်တော်ဘယ်လိုမှပေးချလို့မရနိုင်တဲ့အကြောင်းတစ်ခုအဲ့မျိုးဖြစ်နေတာလည်းပဲကျွန်တော်ရဲ့ရှင်ထဲမှာဒါတစ်ခုပဲစဉ်းစားကြမှာကျွန်တော်ဘာမှစဉ်းစားဘူးအခုကျွန်တော်ဒါလေးလုပ်တယ်ပတ်စံလေးစုတယ်အဲ့မျိုးစုတယ်အမေမှာပဲရှိတယ်နည်းနည်းဝိုင်းဖို့ပေးတယ်အဲ့ဒါပဲကျွန်တော်ကတော့အမေကြီးပြန်ခင်တာဖိုင်နငါမနေတော့နေပြီတော့အမေကျော်လွေးတယ်လို့အမေနဲ့ငူရတယ်ကမ်းကောက်ခဲ့ဘူးစီဘွားတော့ကျွန်တော်တို့ပြုတ်ခဲ့တဲ့ကုလူကောက်ကောက်တော့စီဘွားမှာအမေနဲ့သာတခွေမြည်ရတယ်
ခုလိုသူ့ရဲ့အကြီးမားဆုံးအဖြစ်ချင်ဆုံးဆန္ဒတစ်ခုအတွေ့ပူပြင်းလာတဲ့အနေပူချိန်အောက်မှာမျောလင်းချက်တွေနဲ့အမိုက်တွေကောင်းနေတာကိုတော့ဘန်ကောက်မြို့လေကပတူနန်းလို့ခေါ်တဲ့နေရာဝန်းကျင်မှာနေ့စဉ်တွေ့မြင်နေရတာပါရှင်
မညညလူရဲ့နေရာပေါင်းစုံအချောင်းစုံသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မြတ်သက်ကပြောပြပေးပါအောင်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်စစ်ဆယ်လာတဲ့ကိုဝင်လာချိန်မှာပဲအင်ဂါနီကတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရောရုရှားသမ္မတပူတင်ကပါသူတို့ရဲ့တပ်တွေရဲစွန်းတပ်တွေရှိကြောင်းချီးကျူးပြောဆိုကြပါတယ်။တချိန်ထဲမှာပဲဒီစစ်ပွဲကိုစောင့်ကြည့်နေတဲ့ Britain ကာဝေးဝန်ကြီးဌာနကတော့စစ်ပွဲရပ်ပေါင်း300ရှိလာချိန်မှာရုရှားတင်ထားတဲ့နေမီရဲ့54ရာခိုင်နှုန်းလောက်ကိုယူကရိန်းတွေပြန်ပြီးရပြီလို့ပြောပါတယ်။အီရန်မှာငြင်းငြင်းဆန်ဆန်ပြသူတွေကိုလူသေဆုံးစေနိုင်တဲ့ချိန်နှိမ်နှင်းမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင်အဖွဲ့ဝင်တွေနဲ့စုံစမ်းစစ်ဆေးဖို့လုပ်နေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြီးအကဲကကြေညာပါတယ်။ပူတွဲတဘာပတိ3ပါတဲ့ကော်မရှင်မှာဘင်္ဂလားဒေ့ရှ်ရှေ့နေကဥဆောင်ပြီးပါကစ္စတန်ဥပဒေပေါင်းမောက်ခနဲ့အာဂျင်တီးနားလူ့ခွင့်ရေးရှေ့နေတို့ပါပါဝင်စုံစမ်းဖို့ရှိပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဟန့်တားတဲ့အနေနဲ့အင်္ဂါနေ့တုန်းကနျူကလ িয়ার ဘုံးကျဲနိုင်တဲ့ American B-52 ဘုံးကျဲလေယာဉ်နဲ့ F-22 Stealth တိုက်လေယာဉ်တွေတောင်ကိုရီးယားနီးမှာပြန်တန်းခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဂျေဂျူးကျွန်းအနီးကတောင်ကိုရီးယားလေပိုင်းနဲ့အတွင်းမှာနှစ်နိုင်ငံလေယာဉ်တွေလေ့ကျင့်ပြန်တန်းပြီးတော့တောင်ကိုရီးယားဘက်ကလည်း F-32A နဲ့ F-15K တိုက်လေယာဉ်တွေပါဝင်ပြန်တန်းခဲ့တာဖြစ်ပါတယ်။ထိုင်းပြည်လဲခွေမှာတနင်္ဂနွေနေ့ကနစ်မြုပ်သွားခဲ့တဲ့ထိုင်းရေရက်တင်မောစုခိုတိုင်းပေါ်မှာလိုက်ပါလာသူတွေကအသက်ရှင်ချမ်းသူတဦးနဲ့အလောင်း၅လောင်းကိုပြန်ပြီးတွေ့ခဲ့တယ်လို့ထိုင်းရေရက်ကပြောပါတယ်။လူပေါင်း105ယောက်လိုက်ပါလာတဲ့ရေရက်တင်မောဟာတက်တန်း35နှစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးတော့အခုနစ်မြုပ်သွားတဲ့တင်မောဘော်ကအသက်ရှင်ချမ်းသူ86ယောက်ရပြီဖြစ်တဲ့အတွက်ကျန်24ဦးကံကြမ္မာကိုစိုးရိမ်နေကြပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျူနာခမ်းမီနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925/32လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်ဆင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်ကျမသင်္ကီထိုင်ပါ
This program has come to you from the Voice of America, Washington.